ယနေ့ပြုတဲ့ကုသိုလ်ရဲ့ဖွပါကကိုအမြတ်တမ်းပေးဝေခြင်းမိမိတို့အတွက်ချင်းရဲ့ခတိန်ချုံကြီးရဲ့နိဗ္ဗာန်ကိုစိတ်ညွတ်ပြီးတော့ရည်ချက်ချမှုပြုလုပ်ခြင်းဒီကိစ္စနှစ်ရက်ကိုမဆောင်ရွက်မီမှာနှုမောဒနာတရားနာကြားကြရအောင်ယနေ့သာသနာတော်နှစ်2552ခုနှစ်ကောဇာတက္ကရေ1369ခုနှစ်ပြာသူလာဇန်21ရက်ခရစ်နှစ် 2009 ခုနှစ်ဇန်နဝါရီလ 18 ရက်တောက်ကြနေ့မှာစကိုင်းတောင်ယူမြဆက်ကြကြောင်းတိုက်ရှိတန်ဃာတော်ရှင်မြတ်တို့ရဲ့ထံမောက်မှာလာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များနဲ့အကြောင်းခံတဲ့အကြောင်းရင်းများကမန္တလေးမြို့မေဃဂီရီရဲ့18လမ်း82လမ်းတောင်မှာနေထိုင်ကြတဲ့ကိုမိုးလွင်မတင်းတင်းနိုင်သားများဖြစ်ကြတယ်မောင်အောင်ကူမောင်ရဲမြင့်ရွှေဟင်းသာမိသားစုဖြစ်ပါတယ်အကြောင်းရင်းခန္ဓာကကုမိုးလွင်ရဲ့39နှစ်ပြည့်ဝင်းနေ့မင်္ဂလာကိုအကြောင်းပြုပြီးတော့တန်ဃာတော်ရှင်မြတ်တို့အားအာယုံခါမှာအာယုံစွန်းနေ့လေခါမှာမွန်မြတ်သောခဲဝယ်ဘောဇဉ်ဆွမ်းများဆက်ကပ်လှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုဓမ္မပူဇာဖြစ်နေခဲလျောက်မွန်မြတ်တယ်လို့သမုတ်ထားတဲ့ဘုမမာတင်သင်္ကန်းထွေးစုံတစုံနဝကံမ9500ကျက်ကျမ်းမာရေးအထောက်အကူဖြစ်တဲ့တန်ဃာတော်ရှင်မြတ်တို့အတွက်ကျမ်းမာရေးအထောက်အကူဖြစ်စေနိုင်တဲ့ဆေးပစ္စည်းပရိသတ်ပင်ဖြစ်တဲ့နဝကံမ3000ကျက်လှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုပြုလုပ်ပါတယ်အကြောင်းရင်းခန္ဓာကတော့မွေနေ့မင်္ဂလာကိုအကြောင်းပြုပြီးတော့ပြုလုပ်တယ်မြတ်စွာဘုရားကတော့ဘာကိုပဲအကြောင်းပြုပြုကုသိုလ်မင်္ဂလာဖြစ်ဖို့ပဲအဓိကအားဖြင့်ပိဋကတ်သုံးပုံစာပေတွေမှာညွှန်ကြားလေးရှိပါတယ်အကြောင်းပြုတာကိုဘာကိုပဲအကြောင်းပြုပြုအကုသိုလ်စိတ်မဖြစ်ဘဲနဲ့အမင်္ဂလာဖြစ်မသွားစေဘဲနဲ့ကုသိုလ်စိတ်ဖြစ်သွားရင်ဒီမွေးနေ့မင်္ဂလာစသည်တွေဟာမင်္ဂလာစစ်ဖြစ်သွားတာပဲအဲ့တော့ဒီဟာနဲ့ဆက်ပြီးတော့ဘုန်းကြီးဟာဒီနေ့ဘာတရားဟောပေးမလဲမွေးနေ့မင်္ဂလာကိုကြောင်းပြုပြီးတော့ဘာတရားဟောပေးမလဲဆိုတော့စီကကိုးကွယ်ခြင်းနဲ့ပေကံခြင်းဆိုတဲ့တရားကိုဟောပေးပါမယ်ဒီတရားကိုနာယူပြီးတဲ့အခါမှာမိမိတို့ဘဝမှာစီကကိုးကွယ်တယ်လှူဒန်းတယ်ပူဇော်တယ်ဒါအပိုင်းတစ်ပိုင်းဒါကိုလည်းပဲခွဲခြားပြီးတော့နားလည်သိသွားပါလိမ့်မယ်နောက်တစ်ချက်ကပေကံခြင်းစိကတ်ကိုးကွယ်မှုပေါင်းသင်းမှုမပါဘဲနဲ့ပေကံမှုတသက်သဘောကိုလည်းပဲနားလည်သွားပါလိမ့်မယ်။ဒါကြောင့်မို့ယနေ့မွေးနေ့ရှင်နဲ့တကွာအလုံးသောတရားတော်မှာအပေါင်းကိုဘုန်းကြီးကဘာတရားဟောပေးမလဲဆိုတော့စိကတ်ကိုးကွယ်ခြင်းနဲ့ပေကံခြင်းဆိုတဲ့ဒီကောင်းစီတက်ပြီးတော့အနုမောဒနာတရားဟောကြားပေးပါမယ်။အဲ့တော့ဒီတရားကိုဘုန်းကြီးကမနေ့တုန်းကစကားပြောလိုက်တဲ့တောင်တွင်ကြီးမြို့နယ်ဆက်သွားကန္တာယုံဘုံကျော်တော်ရဆရာတော်ရေးထားတဲ့နုယာမရင်းရာတို့ဆိုတဲ့ဆောင်းပါးလေးကိုခြေခံပြီးတော့ပဲဟောကြားပေးမယ်။ဘာဖြစ်လို့ဟောကြားတာလဲဆိုတော့ဟိုတခါတုန်းကလည်းပဲဒီကြောင်းဆောက်ဖူးတဲ့ဒကမာကြီးတယောက်ကဒကမာကြီးတော်တင်တင်လှကရှောက်ဖူးတဲ့မေခွန်းအဲ့ဒီဆောင်းပါးထဲမှာလည်းပဲဒကာတယောက်ရှောက်တဲ့မေခွန်းကိုအကြောင်းပြုပြီးတော့အလုံးနားလည်တဲ့နားလည်ထိုက်တဲ့ပြဿနာတွေဖြစ်လို့အဲ့ဒါလေးကိုဘုန်းကြီးရဲ့ပိဋကတ်တွေရဲ့နေပြီးတော့ဒီကောင်းစည်းလေးကိုခြေခံပြီးတော့ပိဋကတ်ထဲမှာဖျားရှင်ရဲ့အယူဆရှေးဆရာတော်တွေရဲ့အယူဆတွေနဲ့အလုံးနားလည်တော့ဟောပေးခြင်းဖြစ်ပါတယ်အဲ့တော့ဘယ်လိုမေးထားတယ်လဲဆိုတော့ပြဿနာတစ်ခုထဲမှာသူတို့ကြောင်းဆောက်ပြီးတော့လှူဒန်းကြတယ်တဲ့ကြောင်းဆောက်ပြီးတော့လှူဒန်းတဲ့အခါမှာကျောင်းဝိုင်းထဲမှာတန်ခါနဲ့စာလို့ရှိရင်ကျောင်းဆောင်တွေကလုံလောက်နေပြီပိုရှံနေပြီဆိုကြပါစို့အဲ့ဒီလိုကျောင်းနေပြည့်နေတဲ့ကျောင်းမလိုအပ်တဲ့နေရာမှာကျောင်းဆောင်ထပ်ပြီးတော့မလှူပဲနဲ့တဲ့ကိုယ့်ကိုမိခိုနေတဲ့အလုသမားစတဲ့ပုံကိုယ်တွေကိုအိမ်မိုးမလုံနာလေးတွေမိုးလုံအောင်လှုပ်ပေးမယ်သူစိတ်ထဲမှာဒီလိုဖြစ်တယ်ပေါ့ကျောင်းမှာတော့တန်ဃာတော်ရှင်မြတ်တွေအတွက်ကျောင်းအတွက်ကလုံးဝကိုမလိုအပ်တော့ဘူးတန်ဃာနဲ့ကျောင်းနဲ့ဆိုင်ရင်တန်ဃာကတောင်မှနေနေသေးတယ်ကျောင်းနေလုံလောက်ပြီးတော့ပူရှမ်းနေတယ်ဒီလိုနေရာမျိုးမှာကျောင်းဆောင်တစ်ဆောင်ကိုထပ်ပြီးတော့မဆောက်လှူတော့ဘဲနဲ့ တကယ်လိုအပ်နေတဲ့ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေကိုမိုးမလုံနာမိုးလုံအောင်တတ်နိုင်တဲ့မြတ်ကုညီဖေးမှစာဝတ်နေရေးအစင်မပြေတာလေးတွေတတ်နိုင်တဲ့မြတ်ပြေလည်သွားအောင်ကုညီဖေးမှမယ်ဒီဘက်ကိုဥတည်လိုက်ချင်ပါတယ်တဲ့အဲ့ဒါလေးဘလို့နေပါတလဲလို့ဘုန်းကြီးကမေးတယ်ပေါ့ဆိုလိုတာကတရားတော်တွေထဲမှာတော့တချို့ဆရာတော်တွေကဟောကြားတယ်လူဒန်းတဲ့အခါမှာသီလသမာဓိပညာရှိတာကိုရွေးချယ်ပြီးတော့လူဒန်းပါလို့ဒီလိုဟောတဲ့တရားလဲသူတို့ကြားဘူးပုံပေါက်ပါတယ်နာယူဘူးပုံပေါက်ပါတယ်တချို့တရားတော်လည်းပဲဘလို့တရားဟောတာကြားဘူးနာဘူးတည်းလဲဆိုတော့လူဒန်းတဲ့အခါမှာအယုတ်အမြတ်အလက်မရွေးမခွဲခြားပဲနဲ့စွမ်းအားရှိသမျှလူပါဒါမျိုးလည်းပဲနာဘူးကြပါလိမ့်မယ်အဲ့တော့ဒီလိုနာဘူးတဲ့အခါမှာတန်ဃာတော်ရှင်မြတ်တွေအတွက်ကြောင်းဆောင်လှူခြင်းနဲ့သို့တော်ကြောင်းဆောင်တွေရဲ့ပြည့်နေတော့ပူနေတော့ထပ်ပြီးတော့မလှူခြင်းတော့မလိုအပ်တော့အဲ့တော့လိုအပ်တဲ့ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေကိုလှူခြင်းတယ်အဲ့တော့ရှင်ဖျားနေနဲ့ဘလို့သဘောရပါတလေဆိုဒီမေခွန်းလေးမေးခဲ့တယ်နောက်တစ်ချက်ကလည်းပဲအဲ့ဒီဆောင်းပါးထဲမှာပဲတခါတယောက်ကအဲ့ဒီကန္နာယုံဆက်သွားဆရာတော်ကိုလျှောက်တယ်ဒီလိုပဲတရားတွေတချို့ဆရာတော်တွေကရွေးချယ်လှူပေါ်ရမယ်တချို့ဆရာတော်တွေကအယုတ်အမြတ်လက်မရွေးလှူရမယ်ဒီလိုနှစ်မျိုးကြားနေတဲ့အခါမှာသူ့အနေနဲ့ဘလို့နားလည်ရမှာလဲသူအဲ့ထိုင်မှာလဲမေးထားတာတွေ့တယ်သဘောအားချင်းတော့တူတူပါပဲအဲ့တော့ဒီလိုတရားနာယူတဲ့အခါမှာဘုန်းကြီးတို့မေးခွန်းမေးနိုင်လောက်အောင်နာယူနိုင်လို့ရှိရင်တော့အကောင်းဆုံးပဲမေခွန်မေးနိုင်လောက်အောင်ဆိုတဲ့နေရာမှာလည်းပဲမေခွန်ကလည်းပဲသိချင်လို့မေးတယ်ဆိုရင်ဒါကုသိုလ်ဖြစ်ပါတယ်ကိုသိချင်လို့ကိုသိတယ်လို့အများသိသွားအောင်လို့တန်တရားတွေရှင်းသွားအောင်လို့ဒီလိုရည်ရွယ်ချက်နဲ့မေးရင်မေခွန်ကအင်မတန်မှကုသိုလ်ရတဲ့မေခွန်ဖြစ်သွားပါတယ်တချို့ကြတော့လည်းပဲသဘောထားမမှန်ကန်ဘူးငါမေးလိုက်တဲ့မေခွန်ကိုမဖြေနိုင်လောက်ဘူးငါမေးလိုက်လို့ရှိရင်တော့အချက်ကွဲသွားမယ်စသည်ဖြင့်ဒီရွယ်ချက်နဲ့မေးလို့ရှိရင်လည်းမေကွန်းရှင်မှာအကုသိုလ်တွေဖြစ်သွားတတ်ပါတယ်။ဒါကြောင့်မို့ဓမ္မနဲ့ပတ်သက်တဲ့မေကွန်းပြီးမေကွန်းဖြစ်စေကမူသူတို့ရဲ့အတီအတီနှလုံးသွင်းရည်ရွယ်ချက်ဘာရည်ရွယ်ချက်နဲ့မေးတယ်လဲသိချင်လို့မေးသလားဒါမှမဟုတ်ကိုသိတယ်လို့သူများသိသွားအောင်လို့ဒါမှမဟုတ်တန်တရားတွေပယ်ဖြောက်ချင်လို့မေးတယ်ဆိုရင်လည်းအင်မတန်မှမွန်မြတ်တဲ့လုပ်ငန်းတစ်ခုပါဒီလိုမှမဟုတ်ဘဲနဲ့တရားတွေနာယူတယ်နာယူတဲ့ရည်ရွယ်ချက်ကအာငါမသိတာတွေမေးလိုက်ရင်တော့ဒီကောင်ကြွားနေတာတော့အချက်ကွဲရောကွာဆိုတဲ့စိတ်နဲ့မေးရင်လည်းပဲဒီဓမ္မနဲ့ပတ်သက်တဲ့မေးခွန်းမေးတာဟုတ်ပဲအကုသူတွေဖြစ်တတ်တယ်ဒါလေးတွေသတိထားစရာတော့ကောင်းတယ်ဒါကြောင့်မို့တရားနာယူတဲ့အခါမှာသဘောထားမှန်ကန်စွာနဲ့နာယူရမယ်မေးခွန်းမေးတဲ့အခါမှာလည်းပဲသဘောထားမှန်ကန်နဲ့မေးလို့ရှိရင်အားလုံးဟာအတိညာဉ်ဤဖွင့်ထွားပြီးတော့နောက်ဆုံးမှာစိတ်စနေစိတ်ထားမြင့်မြတ်ပြီးအရိယာသူတော်စင်ဤသွားတဲ့လမ်းစဉ်ကိုရောက်သွားနိုင်ပါတယ်အဲ့တော့မေခွန်မင်းလေးတွေဟာအလုံးမေးတင်မေးထိုက်တဲ့မေခွန်လေးတွေလို့ဘုန်းကြီးကတော့ဒီလိုပဲယူဆပါတယ်အဲ့တော့သူတို့မေးတဲ့မေခွန်လေးတွေပြန်ကြည့်လိုက်လို့ရှိရင်လည်းပဲအင်မတန်မှစိတ်ဝင်စားစရာကောင်းတယ်ဒါကြောင့်မို့ဒီမေးတဲ့အခါမှာရည်ရွယ်ချက်ဟာအဓိကပါမေးလိုက်တဲ့အတွက်အာနာတဲ့ဓာရီဖြစ်เสียမလိုပါဘူး။ဘုန်းကြီးတို့ဘက်ကလည်းပဲအလုံးဖြေနိုင်ပါတယ်လို့ဘယ်သူမှဝန်မခံပါဘူး။စွမ်းအားရှိသမျှကြံ့ကြံ့နေနဲ့ညှိပြီးတော့ဖြေဖို့ပဲရှိပါတယ်။အဲ့တော့ဘုန်းကြီးတို့တရားတော်တွေတည်းပြန်ကြည့်လိုက်တဲ့အခါမှာလည်းပဲဖျားရှင်ကိုတော်တိုင်ဒါမျိုးဟောထားတာလေးတွေ့ရတယ်။ဘယ်လိုဟောတယ်လဲဆိုတော့ဘုန်းကြီးတို့ပေတပါဠိတော်အထာဂရာရီမာတို့ဓမ္မပရအထာဂရာရီမာတို့အင်ကူရနတကိုကြောင်းပြုပြီးတော့မြတ်စွာဘုရားကဝိစေယဒါနံဓာတပံယထဒိဏံမဟဖလံဝိစေယဒါနံတတဝါနာတတကိသန္တိတုတ်ကတိနဲ့အဲ့တော့ရွေးချယ်ပြီးတော့လှူဒန်းရမယ်တဲ့ဒါနတစ်ခုပြုတဲ့အခါကိုကနေပြီးတော့ပစ္စည်းဥစ္စာတွေချွေနေစားနဲ့ရှာထားရတယ်ပစ္စည်းရှာတယ်ဆိုတော့တခါတရံအသက်နဲ့ရင်းပြီးတော့ရှာဖွေထားရတာအဲ့တော့ဒီပစ္စည်းဥစ္စာတွေကိုလှူဒန်းတော်မယ်ဆိုလို့ရှိရင်သီလသမာဓိပညာစသည်ဖြင့်ရွေးချယ်ပြီးတော့လူကံပုဂ္ဂိုလ်ကိုရွေးချယ်ပြီးတော့လှူဒန်းမှာလှူဒန်းလို့ရှိရင်အင်မတန်မှအကျိုးကြီးတယ်ဝိစေယဒါနံတတဝါနာတတကိသန္တိတုတ်ကတိနဲ့အဲ့ဒီလိုရွေးချယ်ပြီးတော့လှူဒန်းလိုက်တဲ့အတွက်လူရွာနတ်ထံနိဗ္ဗာန်တိချမ်းသာတွေကိုသူကတိချမ်းသာတွေကိုခံစားနိုင်ပါတယ်လို့မြတ်စွာဘုရားကအင်ကုရနတ်သားကိုကြောင်းပြုပြီးတော့ဟောထားတာရှိပါတယ်။ဘာဖြစ်လို့မြတ်စွာဘုရားကဟောကြားတာလဲဆိုတော့မြတ်စွာဘုရားခုနှစ်ဝါမြောက်မှာ တော်ရင်သာနဲ့ပြီးမှမိခင်ရဲ့ကျေးဇူးကိုဆက်မယ်မေရောနဲ့သားရဲ့ကျေးဇူးကိုဆက်မယ်ဆိုပြီးအဘိဓမ္မာတရားဟောဖို့တော်ရင်သာမှာကြွတယ်ကြွတော့တရားနာလာကြတဲ့ပရိသတ်ကြီးတွေမှာနှစ်သားနှစ်ယောက်ပါလာတယ်အင်ကူရနှစ်သားနဲ့အိန္ဒကနှစ်သားဆိုပြီးနှစ်သားနှစ်ယောက်ပါလာခဲ့ပါတယ်အိန္ဒကနှစ်သားကဖျားရှင်ရဲ့လက်ရာဘက်မှာကပ်ပြီးတော့ထိုင်ပြီးတော့တရားနာယူဖို့စီစဉ်တယ်အင်ကုရနတ်သားတော့ဖျားရှင်ရဲ့လက်ဝဲဘက်မှာကပ်ပြီးတော့တရားနာဖို့စီစဉ်တယ်။အဲဒီလိုတရားနာဖို့ထိုင်တဲ့အချိန်မှာတဖြည်းဖြည်းနဲ့နတ်တွေ၊ဗြဟ္မာတွေ၊တကူကြီးတဲ့နတ်တွေတရားနာဖို့ရတပွဲပွဲရောက်လာတဲ့အခါမှာဘာဖြစ်တယ်လဲဆိုတော့အင်ကုရနတ်သားသူ့ရဲ့တကူကြီးတဲ့နတ်တွေရောက်လာလိုက်နောက်ဆုံးပေးလိုက်ရ။သူ့ရဲ့တကူကြီးတဲ့ဗြဟ္မာတွေရောက်လာလိုက်နောက်ဆုံးပေးလိုက်ရ။ဒီလိုနဲ့ဖျားရှင်နဲ့ဆက်နှစ်ယူဇနာလောက်ကြွားတဲ့အရက်ဝေးသွားပါတယ်။ထူးခြားချက်တကူဟာအင်ကူရနတ်သားအားအဲ့ဒီလိုနေရာကိုတဲ့တာတဲ့လူယာတုကြီးတဲ့လူလာရင်ဖယ်ပေးတယ်လို့ပေါ့သူတို့လည်းပဲနတ်ပြန်မာချင်းချင်းမှာတကူရှိန်ဆိုအာနုဘော်ကြီးတဲ့နတ်ပြန်မာတွေလာတဲ့အခါနောက်ဆုတ်ပေးရင်နောက်ဆုတ်ပေးရင်လည်းမြတ်စွာဘုရားနဲ့ဆက်နှစ်ယူဇနာလောက်ဝေးသွားပြီမဲ့လို့အိန္ဒကနတ်သားတော့မြတ်စွာဘုရားရဲ့လက်ရာဘက်မှာကပ်ပြီးတော့တရားနာယူတယ်သူကတော့နောက်ဆုတ်မပေးရအောင်အဲ့တော့မြတ်စွာဘုရားရှင်ကိုတော်မြတ်ကနတ်သားနှစ်ယောက်ကိုမေးပြီးတော့သူရဲ့သာသနာတော်ရဲ့ဂုဏ်ကျေးဇူးတွေကိုအလုံးသိကြပါစေဆိုတဲ့စိတ်ထားနဲ့မြတ်စွာဘုရားကအင်ကုရနတ်သားကိုမေးလိုက်တယ်။အင်ကုရတဲ့သင်ဟာစောစောတုန်းကငါဖျားရှင်ရဲ့လက်ဝဲဘက်မှာကပ်ပြီးတော့တရားနာယူနေတယ်။ခုတော့တဖြည်းဖြည်းနဲ့နောက်ဝေးဝေသွားလိုက်တဲ့ဆက်နေဇနာလောက်ရောက်သွားတယ်တဲ့။သင်ဟာရှိတုန်းကအနှစ်တသောကာလပတ်လုံးဖိုးခနောက်တန်းကြီးတန်းပြီးတော့ဖိုးခနောက်တန်းစာထဲမှာဘယ်လောက်ဆိုလဲဆိုတော့ဆက်နှစ်ယူဇနာလောက်ရှိတယ်ဖိုးခနောက်တန်းကြီးတန်းပြီးတော့ထမင်းတွေချက်ပြီးတော့အနှစ်ပိုင်းခြားအပြင်အနှစ်တသောလောက်ဒါနတွေပြုခဲ့တယ်တဲ့အဲ့တော့နှစ်ပိုင်းခြားအပြင်တက်တန်းအသက်ပေါင်းနှစ်ပေါင်းကတသောလောက်ကြာတယ်လှူတဲ့ဖိုးခနောက်တန်းကြီးရလည်းပဲဆက်နှစ်ယူဇနာဆိုတော့တယူဇနာရှစ်မိုင်လုံးနဲ့တွက်ကြည့်ငိုအင်မတန်ကြီးကျယ်လှူခဲ့တဲ့ဒါနကြီးအဲ့ဒီလိုလှူဒန်းပြီးလို့ဒီနတ်ပြည်ရောက်လာတဲ့အခါမှာဘာဖြစ်လို့ငါဖျားနဲ့ဝေးရအောင်ရောက်သွားရတာလဲလို့မေခွန်လေးမြတ်စွာဘုရားကမေးတော့အဲ့ဒီအင်ကုရနတ်သားကတစ်ချက်ထည့်ပဲပြေတယ်မှန်ပါဗျာမြတ်စွာဘုရားမိန်ကြားတဲ့အချိန်ဒီပြည်တော်ကအနှစ်တသောဖိုးကနောက်တန်းကြီးဆက်နေယူဇနာလောက်တန်းပြီးတော့လှူဒန်းခဲ့တာမှန်ပါတယ်ဒါပေမဲ့လို့တပည့်တော်ရဲ့အလှူပွဲမှာတဲ့ဒက္ခိနေနတုံညတန်နဲ့အလူခံတိုက်တဲ့သီလသမာဓိပညာနဲ့ပြည့်စုံတဲ့အလူခံပုဂ္ဂိုလ်ဟာတယောက်မှမပါခဲ့ပါဘူးခင်ဗျာတဲ့သီလမရှိတဲ့ပုဂ္ဂိုလ်တွေဒါမျိုးတွေကိုလှူခဲ့ရတယ်အင်မတန်လှူခံတိုက်တဲ့သီလသမာဓိပညာပြည့်ဝတဲ့အလူခံပုဂ္ဂိုလ်မပါခဲ့ပါဘူးတဲ့ဒါကြောင့်မို့တပည့်တော်ရဲ့တကူချင်းဆိုအာနုဘောဟာနည်းသွားရပါတယ်အိန္ဒကနတ်သားကတော့ဒါနာလေးနည်းနည်းလေးပြုခဲ့ပါတယ်ဒါကြီးမဲ့သူကတပည့်တော်တဲ့တာလွန်နေပါတယ်ခင်ဗျာလို့အင်ကုရနတ်သားလျှောက်လိုက်တယ်အဲ့တော့မြတ်စွာဘုရားအိန္ဒကနတ်သားကိုလည်းပဲမေးတယ်။ဘာကုသိုလ်ကောင်းမှုတွေလုပ်ခဲ့တာလဲဆိုတော့အိန္ဒကနတ်သားကလည်းပြန်လျှောက်တယ်။သူလူဘဝတုန်းကဒီနတ်ပြည်မရောက်ခင်တုန်းကမြတ်စွာဘုရားရဲ့တပည့်ဖြစ်တဲ့အရှင်နုရုဒ္ဓမထေရ်တာဂီဝေမင်းသားမြတ်စွာဘုရားနဲ့ညီကိုတဝမ်းဝဲတော်တဲ့အရှင်နုရုဒ္ဓမထေရ်ဆွမ်းခံကြိမ်ပါတဲ့သူဟာဆွန်တဇွန်လောင်းခဲ့ပါတယ်။အဲ့ဒီဆွန်တဇွန်လောင်းခဲ့တဲ့ကုသိုလ်ကြောင့်သူဟာယခုလိုဖြစ်ရပါတယ်။ဥပမာအားဖြင့်အင်မတန်မှမြေဩဇာကြီးကောင်းတဲ့လေယာမြေကောင်းတဲ့မှာစိုက်ပျိုးရတဲ့မျိုးစေ့ဟာကြီးကျယ်ဖွင့်ထွားတဲ့လိုပဲသူဟာဆုံးတစုံလေးလောင်းခဲ့ပြီမဲ့လို့ရှင်နုရုဒ္ဓရဟန္တာရှင်ကြီးရဲ့သီလသမာဓိပညာမြေဩဇာကြီးကောင်းမှုကြောင့်သူ့ရဲ့ကျိုးဟာကြီးကျယ်ပေးရတဲ့ကြောင့်မြတ်စွာဘုရားကိုလျှောက်လိုက်တော့မြတ်စွာဘုရားကအာလုံးသောပရိသတ်တွေသာသနာတော်ရဲ့အကျိုးကြီးမားပုံဂုဏ်ကျေးဇူးကြီးမားပုံကိုထင်ရှားစေခြင်းလို့မြတ်စွာဘုရားကစောစောကတရားဟောလိုက်တယ်ဝိဇေယဒါနံဓာတပံယထဒိဏံမဟပလံဝိဇေယဒါနံဓတဝနာတတကိစ္ဆန္တိတုတ်ကတိနဲ့အဲ့တော့လှူဒန်းတဲ့အခါမှာရွေးချယ်ပြီးတော့လှူဒန်းမှာရွေးချယ်ပြီးတော့လှူဒန်းလို့ရှိရင်သိပ်ပြီးတော့ကြီးကျယ်တဲ့အကျိုးတွေရှိနိုင်ပါတယ်ရွေးချယ်ပြီးတော့လှူဒန်းလိုက်တဲ့အတွက်လူနဲ့နဲ့ပံသုံးတန်သောချမ်းသာခံစားပြီးတော့အကောင်းဆုံးသောဂတိထိရောက်နိုင်ပါတယ်လို့ဒီတရားလည်းပဲမြတ်စွာဘုရားပဲဟောကြားခဲ့ပါတယ်ဓမ္မပဒမှာဘုရားရှင်ဟောကြားတယ်လို့ပါခဲ့ပါတယ်တချို့ထာဂရာတွေပေတာထာဂရာတွေမှာတော့မြတ်စွာဘုရားဟောကြားတာတော့မဟုတ်ဘူးသို့တော့ဒီဇက်ကြောင့်ကိုသိတဲ့ယန္နာတန်ဃာယန္နာတင်မထေမြတ်တွေရဲ့မြတ်စွာဘုရားရဲ့လူအာနုဘောသိပြီးတော့ဒီလိုရေးသားခဲ့တာလို့ဒီလိုလည်းပဲဆိုတာရှိပါတယ် ဘာပဲပြောပြောမြတ်စွာဘုရားဟောတာတော့သိကြတယ်မြတ်စွာဘုရားမဟောလည်းပဲမြတ်စွာဘုရားရဲ့အလိုတည်တဲ့ယဟန္တာရှင်မြတ်တွေဟာဒီစကြောင်းလေးကိုကြည့်ပြီးတော့ဒီလိုမိန့်ဆိုခဲ့တာသိကြတော့မြတ်စွာဘုရားကလည်းပဲဒီသာဝကတွေဟာမြတ်စွာဘုရားရဲ့အလိုတည်ပြီးတော့ရေးလိုက်တဲ့အတွက်မြတ်စွာဘုရားဟောလို့ဒီလိုပဲပြောလို့ရပါတယ်အဲ့တော့ရွေးချယ်လူတန်းရမယ်ဆိုတာလေမြတ်စွာဘုရားရဲ့အလိုတော်ကြပါနောက်တဏှာကြတော့ဘုန်းကြီးတို့သူမိတာယသိဘုန်းကြီးတို့ရဲ့ဖရာလောင်းဟာဖရာစုပန္နာသူမိတာယသိဘုရားလွန်ခဲ့တဲ့၄သင်္ချေနဲ့ကဘာတသိန်းထက်ကဒီပင်ကရာဖရာရှင်ပွင့်တော်မူတဲ့အခါဖရာလောင်းဟာသူမိတာယသိဖြစ်ခဲ့ပါတယ်အဲ့ဒီမှာသူ့ရဲ့လက်ဝဲမှာဒီပင်ကရာဖရာရှင်ရဲ့ထံမှာအရတ္တမရတ္တကိုယူပြီးတော့နိဗ္ဗာန်ကိုရဟန္တာဖြစ်နေပရိနိဗ္ဗာန်ဆံဝင်ဖို့ရနိုင်ပြီမဲ့လို့အလုံးသောတတ္တဝါတွေဒုက္ခရောက်နေတာတွေဘာတွေမြင်တော့ငါလူစွန်းအားရှိတဲ့ယောက်ျားကောင်းတယောက်ဟာကိုလူယုံပြီးတော့နိဗ္ဗာန်ကိုယူလို့ကြိုးမရှိဘူးအဲ့တော့တပ်ပင်ညူတညံဖရာအဖြစ်ရောက်အောင်ကြိုးစားပြီးတော့တတ္တဝါတွေကိုတရားဟောပြီးကယ်တင်မယ်ဆိုတဲ့စိတ်နဲ့အဲ့ဒီယန္နာအဖြစ်ကိုမရယူခဲ့ပဲနဲ့ဖရာရှင်ထံမှာဒီပင်ကရာဖရာရှင်ထံမှာဖရာစုပန်ပြီးတော့ပါရမီတွေဖြည့်ခဲ့တယ်အဲ့တော့ပါရမီတွေဖြည့်တဲ့အခါမှာသူမိတာဖရာလောင်းကဖျားဖြစ်ဖို့လမ်းစဉ်လေးကြီးလိုက်တော့ပါရမီ10ပါးကိုတွားပြီးတော့တွေ့ရတယ်အကျယ်အပြန့်30အဲ့ဒီပါရမီ10ပါးထဲမှာလည်းပဲဖျားဖြစ်မဲ့ဖျားလောင်းနိုင်ဖျားလောင်းနိုင်ရဒါနပါရမီကိုပထမဆုံးဖြစ်ကျင့်ရတယ်ဆိုပြီးတော့မြင်ခဲ့တယ်အဲ့တော့ဒါနပါရမီနဲ့ဆက်ပြီးတော့သူ့မိသားဖျားလောင်းကကြံစီခဲ့တယ်အဲ့ဒီကြံစီခဲ့တာကိုပဲမြတ်စွာဘုရားကဖျားဖြစ်တဲ့အခါပြန်ဟောတော့သူမိသားယသိကြံစီခဲ့တယ်ဆိုပြီးမှမြတ်စွာဘုရားကဖျားပစ်တဲ့ကပြန်ပြီးတော့ဟောကြလိုက်တော့ဖျားရှင်အတီးပြုတ်ပြီးဟောကြတဲ့ဖျားဟောပဲဖြစ်ပါတယ်အဲ့တော့သူမိသားယသိကဘလို့ကြံစီခဲ့တယ်ဆိုတော့တထေဝါယာစကေဒိတ်တဝါဟိနမုတ်ကထမစ္စည်းမေတရာဟိဒါနံနေတိတံကုံဘောဝိယဒောကတောတဲ့တထေဝါယာစကေဒိတ်တဝါဟိနမုတ်ကထမစ္စည်းမေတဲ့အဲ့တော့လှူဒန်းတဲ့အခါမှာဟီနာမုတ်ကထမစ္စည်းမီအယုတ်အမြတ်အလက်မရွေးသီလသမารိပညာရှိတာမရှိတာကိစ္စမရှိဘူးနောက်ဆုံးယာစကလို့ခေါ်တဲ့တောင်းစာနေတဲ့ပုဂ္ဂိုလ်ပင်ဖြစ်ပါစေတဲ့လှူဒန်းပေးကမ်းလိုက်ပါတရာဟိဒါနံနေတိတံကုံဘောဝိယဒောကတောဘလို့လှူရမှာလဲဆိုတော့ဘုန်းကြီးတို့အိုးတအိုးရေထဲ့ထားတယ်ဆိုကြပါစို့အဲ့ဒီရေထဲ့ထားတဲ့အိုးကိုတွန်ချမှောက်ချလိုက်လို့ရှိရင်ရေတွေဟာကျကုန်တာပဲအဲ့ဒီတွန်ချလိုက်တဲ့ရေတွေဟာသူ့အလိုလိုအိုးတဲကိုပြန်ပြီးတော့မဝင်တော့တယ်လို့တဲ့လှူဒန်းလိုက်တဲ့အခါမှာအလူခံပုဂ္ဂိုလ်ပေါ်မှာမျှော်လင့်ချက်ကင်းကင်းနဲ့ချမ်းသာပါစေငါပစ္စည်းအလူခံပြီးတော့ချမ်းသာပါစေအသိဉာဏ်တွေရပါစေဆိုပြီးတော့မျှော်လင့်ချက်နဲ့ကင်းတဲ့စိတ်နဲ့လှူဒန်းလိုက်ပါတဲ့အယုတ်အမြတ်အလက်မရွေးရွေးမနေနဲ့ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်ဆင်းရဲနေတဲ့ပုဂ္ဂိုလ်ကြီးချမ်းသာပါစေအသိဉာဏ်ရပါစေဆိုတဲ့စိတ်နဲ့နောက်ဆုံးတောင်းစားနေတဲ့ပုဂ္ဂိုလ်ရင်ဖြစ်ပါစေအယုတ်မြတ်မရွေးပဲနဲ့ကုညီပါလှူဒန်းပါစွမ်းအားရှိတဲ့မြတ်လှူဒန်းပူဇော်လိုက်ပါဆိုပြီးတော့သူမိသားယသိကြံစီခဲ့ပါတယ်ဒါဟုပဲဘုရားရှင်ကိုယ်တော်မြတ်ကပြန်ပြီးတော့အတီးပြုဟောကြားခဲ့တယ်ဒါလည်းပဲဘုရားဟောပါပဲအဲ့တော့တဏှာကြတော့အင်ကုရဏတကိုကြောင်းပြုပြီးဟောတဲ့နေရာမှာတော့ရွေးချယ်ပြီးတော့လှူဒန်းပါဒါနသီလဘာဝနာပြုတဲ့အခါမှာအထူးသဖြင့်ဒါနပြုတဲ့အခါမှာသီလသမารီပညာရှိတဲ့လူကံပုဂ္ဂိုလ်ရှင်မြတ်တွေကိုရွေးချယ်လှူဒန်းမှာရွေးချယ်လှူဒန်းမှာအကျိုးကြီးပါတယ်ရွေးချယ်လှူဒန်းမှာသူဂတိလို့ခေါ်တဲ့လူရွာနတ်ထံနိဗ္ဗာန်အထိဒါအကောင်းဆုံးသောသူဂတိတွေကိုရောက်နိုင်ပါတယ်လို့မြတ်စွာဘုရားဟောကြားခဲ့ပါတယ်ဒီသူမိတာဘဝကျန်တာကိုလည်းမြတ်စွာဘုရားပြန်ဟောတဲ့အခါမှာလည်းပဲအယုတ်အမြတ်အလက်မရွေးစွမ်းအားရှိတဲ့မြတ်ကူညီလိုက်ပါရေပြည့်နေတဲ့အိုးကိုတွန်လိုက်တဲ့အခါမှာဒီရေတွေကအလိုလိုအိုးတဲ့ပြန်မရောက်တော့တယ်လို့ပဲသူ့စီရနေဘာမျော်လင့်ချက်မှမထားပဲနဲ့စွန့်အားရှိတဲ့မြတ်သူ့ဒုက္ခကိုကယ်စေကယ်ခြင်းနဲ့စိတ်စေတနာသူ့ချမ်းသာသွားစေလိုတဲ့စေနာတန်တန်နေနဲ့လှူဒန်းလိုက်ပါနောက်ဆုံးတောင်းစားနေတဲ့ပုဂ္ဂိုလ်ပင်ဖြစ်ပါစေဒုက္ခရောက်နေရင်လှူဒန်းလိုက်ပါလို့ဒါမျိုးပဲဟောခဲ့ပါတယ်အဲ့တော့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ပဲဟောကြားခဲ့တယ်တရားနှစ်ပုဒ်ဟာဆန့်ကျင်တယ်လို့ဖြစ်နေတယ်တနည်းအားကြတော့ရွေးချယ်လှူဒန်းမှာတဏှာကြတော့ရုပ်အမျက်လက်မရွေးလှူဒန်းမှာဆိုပြီးဒါမျိုးသွားမြင်တော့ဒါဟုသွားပြီးတော့ဘုန်းကြီးတို့စာပေမှာဒီဆေးရေးဆရာတော်ကြီးမိန့်ဆိုခဲ့တဲ့စကားလေးတစ်ခုရှိတယ်။ဘာလဲဆိုတော့ကြမ်းတက်ဖို့တည်းကြမ်းညှိဖို့ခက်ပါတယ်တဲ့။စာတက်အောင်တင်ဖို့မခက်ဘူး။ဒီစာဖတ်မယ်နားလည်အောင်ဖတ်ဖို့မခက်ဘူး။သ ို့တော့တခုနဲ့တခုဆန့်ကျင်လာပြီဆိုရင်ညီမြအောင်ယူဖို့ကြမ်းကြီးဖို့ကြတော့အင်မတန်မှခက်ခဲပါတယ်ဘလောက်ပဲစာမွေးပွဲတွေအောင်နေနေဒီလိုကြမ်းကြီးဖို့ကြတော့တော်တော်ခက်ခဲတဲ့ပြဿနာဒါကြောင့်မို့ရှေးဆရာတော်ကြီးကကြမ်းတက်ဖို့တဲ့ကြမ်းကြီးဖို့ပို့ပြီးတော့ခက်ခဲပါတယ်လို့မိန့်ဆိုခဲ့ပါတယ်ဒီနေရာမှာလည်းပဲမတည်ဘူးတခုတာဖတ်မိလို့ရှိရင်တော့ရွေးချယ်လူရမယ်ဆိုရင်ရွေးချယ်ပဲအမြဲတမ်းလှူတော့မှာပဲအယုတ်မြတ်လက်မရွေးလှူတန်းမှာဆိုရင်အယုတ်မြတ်လက်မရွေးအမြဲတမ်းလှူတန်းမှာတစ်ဖက်သက်ဖြစ်သွားတတ်ပါတယ်ဘုန်းကြီးလည်းဟိုတုန်းကတရားလေးဟောဘူးတယ်ဘာလဲဆိုတော့ဒီလူတွေမှာတန်တရားဖြစ်တဲ့ပြဿနာလေးတွေနည်းနည်းလေးဟောပေးဘူးတယ်ဘာလဲဆိုတော့တဏျာမှာကျတော့ဘုရားရှင်ကိုယ်တော်မြတ်ကဟောကြားခဲ့တဲ့ဓမ္မပဒတွေမှာပဲပရဝေဇာနုပတိတနိစ္စံဥဇာနာတင်ကြီးနောအတဝါတတဝုတန္တိအာရာတောအတဝခရာတဲ့ဘာပြောတာလဲဆိုတော့အမြဲတမ်းပဲသူတစ်ပါးရဲ့အပြစ်ကိုကြည့်ပြီးတော့သူတစ်ပါးရဲ့အပြစ်ကိုရှုပြီးတော့ပြောဆိုနေတဲ့ပုဂ္ဂိုလ်တွေဟာဘာဖြစ်လဲအတဝါတတဝုတန္တိတဲ့အမြဲတမ်းအပြစ်လိုက်ပြီးတော့ရှုနေတယ်အပြစ်လိုက်ပြီးတော့ကြည်နေတယ်အပြစ်လိုက်ပြီးတော့ပြောနေတယ်ဆိုလို့ရှိရင်လောဘဒေါသစတဲ့အတဝါတရားတွေဟာတနေ့တခြားတိုးပြီးတော့ကြာလေဘာဖြစ်မလဲနိဗ္ဗာန်နဲ့ဝေးမှာပေါ့တဲ့အဲ့တော့အပြစ်ရှုတဲ့ပုဂ္ဂိုလ်အပြစ်ပြောတဲ့ပုဂ္ဂိုလ်ဟာဘာဖြစ်လဲနိဗ္ဗာန်နဲ့ဝေးမှာပဲဘာဖြစ်လို့လို့အတဝတရားဆိုတဲ့လောဘဒေါသစတဲ့တရားတွေဟာသူ့ရဲ့တဏ္ဍာမှာကိလေသာတရားတွေအမြဲတမ်းတိုးပွားနေတဲ့အတွက်ကိလေသာတိုးမှတော့ဘာမှမေးစရာမလိုနိဗ္ဗာန်နဲ့ဝေးသွားမှာပဲဒီလိုတရားလေးပဲဟောခဲ့တယ်။နောက်တဏျာကြတော့မြတ်စွာဘုရားဓမ္မပဒမှာပဲဘယ်လိုဟောခဲ့လဲဆိုတော့နိဒီနံဝါပိုဒရံယံပတိဝိဇဒတိနံနေကျဝါရိမေတာဝေတာရိတံပန္တိတံပဇိတာရိတံပဇမာနတတေယောဟောတိနာပါပိယောတဲ့ဒီနေရာကြတော့ဘယ်လိုဟောလဲဆိုတော့နိဒီနံဝါပိုဒါရံယံပတိဝိဇဒတိနံတဲ့ကိုယ့်ကိုနာနာကျင်ကျင်နဲ့အပြစ်ပြပြီးတော့ဆုံးမမဲ့ပုဂ္ဂိုလ်မျိုးဆရာမျိုးမိဘမျိုးကိုတဲ့စီးကပ်ပါဘယ်လိုစီးကပ်ရမလဲဆိုတော့နိဒီနံဝါပိုဒါရံတဲ့အင်မတန်ဆင်းရဲနေတဲ့မျိုးသားတယောက်မျိုးသမီးတယောက်ကိုဘုန်းကြီးတို့လူတယောက်ကနေပြီးမင်းဟောဒီနေရာမှာရွှေအိုးရှိတယ်ဒီရွှေအိုးမြုံထားတဲ့ရွှေအိုးကိုမင်းတူးဖော်ပြီးတော့ယူပါဆိုရင်သူကသူဒုံနဲ့ရိုက်ပြောပြောဆဲပြောပြောဒီညွန်ပြခံရတဲ့ပုဂ္ဂိုလ်ဟာဆင်းရဲသားလေးဟာသူ့ကိုရွှေအိုးရှိတဲ့နေရာညွန်ပြမယ်ချမ်းသာကြောင်းနေညွန်ပြမယ်ဆိုလို့ရှိရင်ဝမ်းမြောက်ဝမ်းသာနဲ့ခံယူသွားတယ်လို့ပဲဒီလိုပဲတဲ့မြတ်စွာဘုရားကကိုယ့်ကိုအပြစ်ပြပြီးတော့နာနာကျင်ကျင်ဆုံးမမဲ့ဆရာမျိုးကိုနိဒီနံဝါပိုတာရံယံပတိဝိဇ္ဇဒတိနံနေကျယဝါရိမေတာဝိန်တာရိတံပန္တိတံပဇိတဲ့ကိုယ့်ကိုနှိပ်ကွပ်ပြီးတော့နာနာကျင်ကျင်ဖြစ်အောင်ဆုံးမမဲ့ဆရာမိဘဒါမျိုးကိုရွေးချယ်ပြီးတော့စီးကပ်ပါဘာဖြစ်လို့လဲဆိုတော့တာရိတံပဇမာနတတေယောဟောတိနာပါပိယောတဲ့အဲ့ဒီလိုအပြစ်ပြောပြီးတော့နာနာကျင်ကျင်ဆုံးမမဲ့ဆရာသမားမျိုးမိဘမျိုးကိုစီးကပ်လို့ရှိရင်တေယောတဲ့တဆင့်နဲ့တဆင့်စိတ်တက်တွေလည်းပဲမြင့်သွားမယ်တဆင့်နဲ့တဆင့်စိတ်တက်တွေမြင့်ပြီးတော့တမာရီအားကောင်းပြီးတော့ပညာတွေလည်းပဲအမှန်တိုင်းသိတဲ့ပညာစပြီးတော့အလုံးမြင့်မြတ်သွားတော့တာပါပဲတဲ့ဘယ်တော့မှအောက်တန်းမကျတော့ဘူးဒါကြောင့်မို့အဲ့ဒီလိုဆရာသမားမျိုးအဲ့ဒီလိုမိဘမျိုးကိုစီးကပ်ပါဆိုပြီးဟောကြားလိုက်ပါတယ်အဲ့တော့ဒီနေရာမှာဘုန်းကြီးတို့တကယ်ရာကြမ်းမညစ်တဲ့ဘူးဆိုလို့ချင်းတနေရာကျတော့မြတ်စွာဘုရားကပြင်မရှုနဲ့တော်ပြီမြတ်စွာဘုရားဟောထားတဲ့ဘယ်သူမှပြင်မပြောနဲ့တဲ့ငါတို့လည်းဘယ်သူမှပြင်မပြောတော့ဘူးအေးအေးဆေးဆေးပဲနေတော့မယ်ဆိုရင်ဒီလိုပုံကူမျိုးတွေရှိနေလို့ချင်းသာသနာမှာဘုန်းကြီးတို့တိုးတက်ဖို့မလွယ်ပါဘူးလောကလည်းပဲစီကံတကြဖြစ်ဖို့မလွယ်ပါဘူးနောက်တစ်ခုကျတော့လည်းပဲအမြတ်စွာဘုရားကအပြစ်ပြောတဲ့ပုဂ္ဂိုလ်အပြစ်ပြပြီးဆုံးမတဲ့ပုဂ္ဂိုလ်ကိုရွှေအိုးညွန်ပြတယ်လို့ကျေးဇူးတင်ပြီးစီးကပ်ရမယ်ပြောတယ်ဆိုပြီးတွေ့တိုင်းအဟောအလုတ်လုတ်ပြန်ပြီးဒါလုတ်လုတ်ပြန်ပြီးနေရာတကာလိုက်ပြောနေရင်လည်းပဲဒီပုဂ္ဂိုလ်မျိုးဟာမြတ်စွာဘုရားဟောနဲ့မကိုက်ပါဘူးအမုန်းလည်းပဲပွားပြီးတော့ဖြစ်သွားနိုင်ပါတယ်အဲ့တော့ကျမ်းကြီးယူရမှာဘလို့ညှိရမလဲဆိုတော့ဟုတ်တယ်ကို့မှာသာသမီရှိနေတယ်ကို့မှာတပည့်တွေရှိနေတယ်ဆိုရင်ဆုံးမရမယ်ဆုံးမတဲ့ကဘလို့စိတ်ထားနဲ့မဆုံးမရဘူးတုံးဆိုတော့အာမင်းဒါလေးမှနားမလည်ဘူးလားဆိုပြီးတော့သူတစ်ပါးကိုနှိမ်ခြင်းနဲ့စိတ်လူကြားထဲမှာပြောလိုက်လို့ရှင်ဒီကောင်းတော့ရှက်ကြောဆိုပြီးတော့အရှက်ခွဲခြင်းနဲ့စိတ်ကိုတော့တမားကုံပြပြီးတော့ဆရာတမားကုံပြပြီးငါလောက်တက်တဲ့လူရှိသလားဆိုပြီးတော့ခြေပြားထောက်ခြင်းနဲ့စိတ်ဒီလိုစိတ်တွေနဲ့ကိုတော့မြင့်ခြင်းနဲ့စိတ်သူတစ်ပါးကိုတော့နှိမ်ချခြင်းနဲ့စိတ်ဒီလိုစိတ်တွေနဲ့သွားပြီးတော့ဆုံးမလို့ရှင်ဆုံးမတာတော့မှန်တယ်သို့တော့သူ့ရဲ့သဘောထားမမှန်ကန်မှုကြောင့် သူ့ရဲ့နှလုံးသားထဲမှာလောဘဒေါသစတဲ့ကိလေသာအတ္တဝတ္တရားတွေတိုးပြီးတော့ဒီပုဂ္ဂိုလ်မျိုးဟာနိဗ္ဗာန်နဲ့ဝေသွားတတ်ပါတယ်ဒီလိုနှလုံးမသွင်းရအောင်ဒါကြောင့်မို့သူ့ကိုကြည့်ရင်တော့လုပ်ငန်းအားဖြင့်တော့ဆုံးမတဲ့လူကိုလုပ်နေတယ်သားတွေဆုံးမတယ်သမီးတွေဆုံးမတယ်တပည့်တွေဆုံးမတယ်တန်ဃာတော်ရှင်မြတ်တွေလည်းဒီတိုင်းပဲစာသင်တိုင်းမှာတပည့်တန်ဃာတွေဆုံးမတယ်ဆုံးမတဲ့အခါမှာအကြောင်းကျိုးမပါဘဲနဲ့တတ်တတ်နှိမ်ခြင်းနဲ့စိတ်ကိုကိုကိုဂုံမြင့်ခြင်းနဲ့စိတ်တက်သည့်နားလေတာကိုသူများသိကြစေခြင်းနဲ့စိတ်ဒီစိတ်တွေနဲ့သွားဆုံးမှလို့ရှိရင်တော့အတော်တိုးပြီးတော့နောက်ဆုံးနိဗ္ဗာန်နဲ့ဝေသွားမှာပဲအဲ့တော့ဘလို့စိတ်ထားနဲ့ဆုံးမရမှာလဲဆိုတော့ငါမဆုံးမှလို့ရှိရင်တော်ကြနေရင်သူအသိဉာဏ်တွေကင်းပြီးတော့တစားတစားဆိုးသွားမယ်ဆိုးသွားလို့ရှိရင်သူကိုယ်တိုင်လည်းပဲဘဝပျက်စီးသွားနိုင်တယ်လို့သူမိဘပဝန်းကျင်တွေမှာလည်းပဲဒုက္ခရောက်သွားလိမ့်မယ်အဲ့တော့သူနားလေပါစီတက်သည့်ပါစီငါပြောလိုက်တဲ့အတွက်သူနားလေသွားလို့သူတော်ကောင်းဖြစ်သွားလို့ရှိရင်သူကိုယ်သူလည်းပဲအပယ်ဘေးနဲ့ဝေးပြီးတော့နောက်ဆုံးနိဗ္ဗာန်တည်းရောက်သွားစေနိုင်တဲ့ကောင်းကျိုးတွေရသွားမယ်။ပဝန်းကျင်လည်းပဲစိတ်ချမ်းသွားစိတ်ချမ်းသာသွားကြမယ်ဆိုတဲ့ဒီစိတ်နဲ့သွားပြီးတော့ကောင်းစီလူတဲ့အကြောင်းအကျိုးလေးနဲ့ဆုံးမလို့ချင်းဆုံးမတာပဲဘာဖြစ်သွားလဲ။ကြာလီနိဗ္ဗာန်နဲ့နီးလီသူ့ကိုကြောင်းပြီးတော့လောကနဲ့ပဝန်းကျင်ဟာအင်မတန်မှငြိမ်းချမ်းပြီးတော့ตาရလှပတဲ့လောကကြီးဖြစ်သွားပါတယ်တဲ့ကုသိုလ်တွေရဲ့အဲ့ဒီလိုဖြစ်လေတိုးလေအဲ့တော့ဒီပုဂ္ဂိုလ်ကနိဗ္ဗာန်နဲ့နီးသွားတာပဲဒါကြောင့်မို့ဒီတရားတစ်ပုဒ်ဟာသွားပြီးတော့ရမ်းပြီးတော့ကောက်ချက်ချမကြည့်ပဲနဲ့မျှမျှတတသဘောထားမှန်ကမှန်ကန်ကန်နဲ့တွေးရပါတယ်ဒီနေရာမှာဆုံးမရင်ကောင်းတယ်ဆိုပြီးတော့အပြစ်တွေပြပြီးဆုံးမရင်လည်းပဲနာမည်ကတော့ဆုံးမတာပဲသို့တော့ဒီပုဂ္ဂိုလ်မှာကိလေသာတွေတိုးသွားနိုင်တယ်အတ္တဝတ္တိတိုးပြီးတော့နိဗ္ဗာန်နဲ့ဝေသွားနိုင်တယ်တဦးသောပုဂ္ဂိုလ်ကလည်းပဲဆုံးမတာပဲသို့တော့အကြောင်းအကျိုးလေးပြပြီးတော့သူ့ဘဝတိုးတက်စေလို့တဲ့စေရနာပဝန်းကျင်နဲ့မိဘအတိုင်းဝိုင်းစိတ်ချမ်းသာစေလို့တဲ့စေတနာဒီစေတနာတွေနဲ့ဆုံးမရင်လည်းဒီပုဂ္ဂိုလ်လည်းဆုံးမတာသို့တော့သူ့မှာတော့ကုသိုလ်တွေဖြစ်ပြီးနိဗ္ဗာန်တိုးသွားတယ်တဲ့ဒီလိုကြမ်းကြီးဖို့ကြခတ်တာပေါ့ဒါကြောင့်မို့ဒီတရားလေးတွေကတိတ်ပြီးတော့နုညံ့သိမ့်မွေးပါတယ်နုညံ့သိမ့်မွေးတာကိုခေါင်းကြီးတို့ဘာလုပ်ရမလဲကြမ်းကြီးပြီးတော့ယူတတ်ရတယ်သဘောထားမှန်မှန်ကန်ကန်နဲ့ဘလို့အလေလက်တန်းကြပြီးတော့လုပ်ရမလဲဆိုပြီးတော့ဒီလိုယူတတ်ဖို့တော့နည်းနည်းလေးခက်ခဲတာပေါ့ဒါလည်းပဲကြာလို့တရားနာပါများမယ်ဒါမှမဟုတ်စာဖတ်ပါများမယ်သို့မဟုတ်တရားဆွေးနွေးပါများမယ်ဆိုရင်ဒါလေးတွေလည်းအသိဉာဏ်ပွင့်လင်းသွားနိုင်ပါတယ်ခုလည်းပဲဒီနေရာမှာမြတ်စွာဘုရားဟောကြားခဲ့တာပဲတဏှာနဲ့တဏှာတဏှာကြတော့ရွေးချယ်ပြီးတော့လှူဒန်းမှာတဏှာကြတော့မဟုတ်ဘူးအယုတ်အမျက်လက်မရွေးလှူဒန်းမှာဆိုတော့တခုတည်းဟူသာသွားပြီးတော့ယူလို့ရှိရင်တချို့ပုဂ္ဂိုလ်ကြတော့ရွေးချယ်ပြီးတော့လှူဒန်းမှာဆိုတဲ့တရားတစ်ပုဒ်ပဲနာဘူးတယ်အဲ့တော့အမြဲတမ်းပဲရွေးချယ်နေတယ်ဆိုရင်နေနာမှုတွေရှိသွားနိုင်တယ်။တချို့ပုဂ္ဂိုလ်ကြတော့မဟုတ်ဘူးအယုတ်မြက်လက်မရွေးလှူဒန်းမှာဆိုရင်သွားပြီးတော့အစိတ်ပင်ရေလောင်းပြီးတဲ့သဘောမျိုးတွေလည်းပဲဖြစ်သွားတတ်တယ်။ဒါလေးတွေသတိထားစရာကောင်းတယ်။အဲ့တော့ဒါကိုခေါင်းကြီးကကြမ်းကြီးပြပါဆိုတော့စောစောကဆက်သွားစရာတော့ရေးထားတဲ့ဆောင်းပါးထဲမှာပါလေးပါတယ်လေဆိုတော့ခုမနေ့ရတုန်းကစကားဆက်လို့ပြောကြတဲ့တက္ကမကြီးဒေါ်ကျင်တန်းဆိုတာရှိပါတယ်။အဲ့ဒီတက္ကမကြီးဒေါ်ကျင်တန်းကဥက္ကကဒေါ်စိန်လက်ဘက်ချောက်ကတက္ကမကြီးဒေါ်ကျင်တန်းတောင်မြို့မဟာကဏ္ဍအောင်ကျောင်းတက်ရဲ့ကျောင်းအမကြီးသူ့ကိုတောင်မြို့မဟာကဏ္ဍအောင်ဆရာတော်ကြီးရဲ့ဆုံးမတဲ့စကားကိုအဲ့ဒီဆက်သွားဆရာတော်ကိုရှောက်လို့ဆက်သွားဆရာတော်ကအဲ့ဒီဆုံးမတူတူလေးပဲရေးထားပါတယ်။အဲ့ဒါလေးကိုခေါင်းကြီးကနည်းနည်းချဲ့ပြီးတော့ပြောပေးမယ်။အဲ့တော့တောင်မြို့ဆရာတော်ကြီးရဲ့တက္ကမကြီးကိုဘာဆုံးမခဲ့တယ်လဲဆိုတော့ဆရာသမားအဖြစ်နဲ့စီးကပ်ကိုးကွယ်တဲ့အခါမှာတဲ့ပညာပြည့်ဝနှလုံးလှတဲ့ဆရာသမားတနည်းအားဖြင့်သီလသမားဤပညာပြည့်ဝတဲ့ဆရာသမားတနည်းအားဖြင့်ပရိယတ်ဤဘက်ကလည်းပဲပြည့်စုံတယ်ဘွဲတိကြီးကလေးကိုရယုံမဟုတ်ဘဲနဲ့တကယ်ကိုပဲပရိယတ်ဤကိုနှံ့နှံ့ဆက်ဆက်ကျွမ်းကျင်တယ်ပฏิဘဘက်ကလည်းပဲစိတ်ထားလေးတွေကအင်မတန်ကောင်းတယ်အဲ့တော့ပရိယတ်ဤပฏิပတိဆွဲစုံလှတဲ့ဆရာသမားမျိုးကိုစီးကပ်ကိုးကွယ်ပါတဲ့ဒါကဆရာသမားဖြစ်နေတန်ကန်တရဏံကိစ္ဆာမိပေါ့အများနာလေအောင်ပြောရင်တော့အဲ့တော့ဆရာသမားဖြစ်နေကိုးကွယ်တဲ့အခါလူပုဂ္ဂိုလ်လည်းပဲစီးကပ်တဲ့အခါလေးစားတဲ့အခါမှာဘာကြည့်မလဲပညာပြည့်ဝနှလုံးလှတဲ့ပုဂ္ဂိုလ်ပညာပြည့်ဝနှလုံးလှတဲ့တန်ဃာတော်ရှင်မြတ်တွေကိုစီးကပ်ကိုးကွယ်ပါတဲ့အဲ့တော့ပရိယတ်တိဘက်ကလည်းပဲပြည့်စုံတယ်ပฏิဘက်ဘက်ကလည်းပဲပြည့်စုံတယ်သီလအပြင်လည်းပဲလုံခြုံအောင်ထိန်းနေတမာရီအပြင်လည်းပဲစိတ်နေစိတ်ထားငါရဖို့အတွက်ငါခံစားဖို့အတွက်မဟုတ်ဘဲနဲ့အားလုံးအတွက်နိနာခံတဲ့မေတ္တာတရားတွေပြည့်နေတဲ့နှလုံးသားရှိတဲ့ပုံကိုယ်တွေပေါ့ဒါမျိုးတွေကိုစီးကပ်ရတယ်ဒါကိုတမာရီလို့ခေါ်ရပါတယ် တမာရီဆိုတာစာလိုပြောတာဗမာလိုရိုးရိုးလေးပြောရင်အင်မတန်မှစိတ်ထားမြင့်မြတ်တဲ့နှလုံးသားပိုင်ရှင်ရှိတဲ့ပုဂ္ဂိုလ်ရယ်တမာရီရှိတဲ့ပုဂ္ဂိုလ်လို့ခေါ်ပါတယ်နေရာတကာမှာမျှတာမှုရှိတယ်ငါ့အတွက်ဒါမျိုးမကြည့်ဘူးအလုံးအတွက်ကြည့်ပြီးတော့တကာတကာမရီနဲ့ပေါင်းတာတောင်မှသူတို့အတွက်ဘာမှားသွားသလဲဘာမှန်သွားသလဲမှားရင်ငါပြင်ပေးမယ်ငါရဲ့ရလူမှုမဟုတ်ဘူးဆိုတဲ့ဒီလိုစိတ်တဲ့နဲ့ရှိတဲ့တန်ဃာတော်ရှင်မြတ်တရားတမာရီကြီးတယ်လို့ဒီလိုခေါ်ရပါတယ်အဲ့တော့ချုပ်လိုက်လို့ရှိရင်ပညာပြေဝနှလုံးလာတဲ့ဆရာသမားမျိုးကိုစီးကပ်ကိုးကွယ်ပူဇော်ပါတဲ့စီးကပ်ပါဆိုတဲ့ထဲမှာနောက်ကွယ်ရာလူဒန်းမှုတွေလည်းပဲပါဝင်သွားတာပါပဲဘုန်းကြီးတို့ရဲ့ဗုဒ္ဓဘာသာဝင်တွေစီးကပ်ပြီးဆိုမှတော့ဘယ်သူမှလက်ကြည့်မစီးကပ်ပါဘူးအားလုံးလူဒန်းမှုပူဇော်မှုအားလုံးပါဝင်သွားတယ်နောက်တခေါက်ကဆရာတော်ကဘာပြောတယ်ဆိုတော့လူဒန်းယုံတတ်တတ်ပေးကန်းယုံတတ်တတ်ဆိုရင်တော့တဲ့အယုတ်အမြတ်အလက်မရွေးဘုသူမှမရွေးပါနဲ့ဒုက္ခရောက်တဲ့ပုဂ္ဂိုလ်မှန်သမျှကုညီလှူဒန်းပါဆိုဒါမျိုးလေးမိန့်တော်မူခဲ့ပါတယ်အဲ့တော့ဒါလေးပြန်ပြီးတော့ပြောမယ်ဆရာတော်ဘုရားကြီးရဲ့ဆိုမိန့်ပေါ့ဒါလေးနားလည်လိုက်လို့ရှိရင်ဘုန်းကြီးတို့စောစောကမေကွန်ပြဿနာလေးတွေဟာပြည်လည်သွားပါတယ်ဆရာသမားဖြစ်တဲ့စီကပ်ကိုးကွယ်ပူဇော်တယ်ဆိုရင်ပညာပြေဝနှလုံးလာတဲ့ပုဂ္ဂိုလ်မျိုးကိုစီကပ်ကိုးကွယ်ပူဇော်ပါတဲ့ပေးကမ်းလူတန်းယုံတတ်တတ်ဆိုလို့ရှိရင်တော့အယုတ်အမြတ်အလက်မရွေးအလုံးကိုပေးကမ်းလူတန်းပါလို့ဒါမျိုးမိန့်တော်မူခဲ့ပါဒါလေးကိုချဲ့ပြီးတော့ခေါင်းကြီးနည်းနည်းပါးပါးလေးပြောပေးမယ်အဲ့တော့ဒီပြဿနာဒီအဆိုမိန်လေးကိုကြားလိုက်ရလို့ရှိရင်စောစောကမေခွန်မေးတဲ့ပြဿနာတွေဟာအလုံးပြေလည်သွားတယ်အဲ့တော့တန်ဃာတော်ရှင်မြတ်တွေကိုစီးကပ်တယ်ဆိုတာလူတန်းယုံတတ်တတ်မဟုတ်ပါဘူးအလုံးစည်းကတဲ့ကိုကိုွယ်တဲ့အဆုံးမတွေရကျင်တယ်အဆုံးမတွေကိုကျင့်ကြံပြီးတော့မိမိတို့အတွက်နိဗ္ဗာန်တည်းမျက်မှောက်ပြုကျင်တယ်သာသနာတော်ကြီးကိုရှေ့စေကျင်တယ်မမြင်ရတဲ့စွန်အားတွေအများကြီးပါပါတယ်စည်းကတဲ့သဘောမှာပေးကမ်းလူတန်းယုံတတ်တတ်ကတော့တတ်နိုင်နေမှာသူဒုက္ခရောက်နေတာကိုကိုကနေပြီးတော့ဒီဒုက္ခတွေပယ်ရှားပြီးတော့ချမ်းသာစေစေတနာပေးကမ်းယုံတတ်တတ်ပါပဲအင်မတန်မှနည်းနည်းမှုကတော့ကွာပါတယ်ဒါဆိုလို့ချင်းစောစောကမေးတယ်မေးခွန်းတွေကအလုံးပြည့်လေသွားပါတယ်အဲ့တော့ဒကာဒကမတွေအလုံးဟာမိမိတို့ဒုက္ခရောက်နေတဲ့ပုံကိုယ်တွေအိမ်မိုးမလုံးတာလုံအောင်လုံမပေကောင်းဘူးလားလုံပေကောင်းတယ်အလုံးလုံပေရမှာပဲဒါမှလို့သူတို့ကိုဒါကိုကစီးကပ်တယ်သူတို့ရဲ့စိတ်နေစိတ်ထားတွေကိုအတုယူခြင်းလို့ဒါမျိုးမဟုတ်သူတို့ဒုက္ခရောက်တာတွေကိုလွတ်ကင်းပါစေသူကြီးမေတ္တာစေနာတွေချမ်းရမ်းပြီးတော့ဒါနပါရမီတွေဖြည့်တဲ့သဘောတွေဖြစ်သွားပါတယ်ဒါကြောင့်မို့ဒီမေးခွန်းရဲ့ပြဿနာဟာသောသောဆရာတော်ဘုရားကြီးရဲ့မိန်ခွန်းဆရာတော်ဘုရားကြီးရဲ့အဆိုမိန်လေးနဲ့အလုံးရှင်းသွားနိုင်ပါတယ်ဒါလေးကိုဘုန်းကြီးကပြန်ပြီးတော့အကျေချဲ့ပေးပါမယ်အဲ့တော့ဆရာသမားစီးကပ်တဲ့အခါမှာဆရာသမားကဘလောက်အရေးကြီးပါသလဲအင်မတန်အရေးကြီးသလားလို့မင်းအရေးကြီးတယ်လို့ပဲပြောလို့ရပါတယ်ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့ဆိုရိုးလေးတစ်ခုရှိတယ်ဆရာမှားလို့ရှိရင်တသံတရာလုံးမှောက်တတ်တယ်ဆိုတဲ့ရှင်းလူကြီးတွေရဲ့တတိပေးတဲ့ဇာကားလေးရှိပါတယ်ဆရာသမားမှားသွားရင်လို့ရှိရင်ဘုန်းကြီးတို့တသံတရာလို့မှောက်သွားတယ်ဆရာဆိုတဲ့နေရာမှာဘုန်းကြီးတို့ကိုးကွယ်မှုလည်းပဲပါတာပဲပုဂ္ဂိုလ်ချင်းချင်းပေါင်းသင်းမှုလည်းပဲပါတာပဲစီးကပ်တဲ့တန်ဃာတော်ရှင်မြတ်တွေလည်းပဲပါဝင်တာပဲမိဘတွေလည်းပဲပါဝင်တာပဲအဲ့တော့ဆရာသမားမှားလို့ရှိရင်တသံတရာလို့မှောက်တတ်တယ်တဲ့ဘာဖြစ်လို့ပြောရတာလဲဆိုတော့ဘုန်းကြီးတို့ပြောနေကြအင်ကိုလီမာလာရဲ့ဇာတ်လမ်းလေးကြည့်လိုက်ပေါ့အင်ဂုလိမာလာဆိုတာအင်မတန်မှတော်တဲ့ပုဂ္ဂိုလ်တယောက်ဘလောက်ထိတော်တဲ့ဆိုတော့တက္ကသိုလ်ကျောင်းသားဖြစ်တဲ့အခါမှာပညာကြီးရလည်းပဲထိတ်တန့်ရောက်တယ်။နောက်ပြီးတော့သူ့ရဲ့ဆရာကတော်ရဲ့ဝကြီးဝငယ်တွေကိုလည်းပဲလှုပ်ပေးတယ်။လှုပ်ပြီးတော့ဘာဖြစ်လဲဆိုတော့ဝကြီးဝငယ်ကြည်လို့ရှိရင်ဘုန်းကြီးတို့ဆရာသမားဆိုတာမျက်နှိုးကြတာပဲ။အဲ့တော့အင်ဂုလိမာလာတက္ကသိုလ်ကျောင်းသားပေါ်မှာအလုံးကတက္ကသိုလ်ဆရာကြီးရရောဆရာကတော်ရရောတားလို့သဘောထားပြီးတော့အင်မတန်မှမြင်လို့ကြတယ်ချီးမြှောက်ကြတယ်အဲ့တော့ပုထုဇဉ်ရဲ့လောကသဘာဝအရာဘာဖြစ်လာလဲဆိုတော့ကိုယ့်တသားရင်မနာလို့တယ်ကိုကောင်းစားစေခြင်းတယ်လို့မကောင်းစားစေခြင်းဘူးအဲ့တော့အိတ်တာမစ္စရိယနဲ့ပြည့်နှက်နေတဲ့လောကကြီးဖြစ်တော့ကြံတဲ့ကြောင်းသားတွေကဆရာကြီးရဲ့အင်ကုလိမာလာလောင်းပြတဲ့အဟင်တကောက်တော့မျက်နှာသာပေးတယ်ဒီလိုမြင်လာကြတယ်သူတကယ်တော်လို့ဟိုကချီးမြှောက်တယ်လို့အမှန်တိုင်းမမြင်တော့ဘူးလောဘတွေဒေါသတွေအိတ်တာမစ္စရိယဆိုတဲ့ဒီတိမ်တန်လာရီရဲ့မျက်နှာမျက်စီထဲမှာလာပြီးတော့အိတ်တာမစ္စရိယကိုယ်တည်းသားရင်မနာလိုတဲ့သဘောလေးတွေရဲ့မျက်စီမှာလာပြီးတော့တိမ်ဆွဲကြတယ်။နောက်ပြီးတော့ကိုယ်ကောင်းစားတယ်လို့သူများမကောင်းစားစေခြင်းနဲ့မစ္စရိယတရားဒီတရားတွေထူထပ်လာတဲ့အခါမှာအမှန်တိုင်းမမြင်တော့ ဩဆရာကြီးကသူ့ကိုတော်လို့ချီးမြောက်တာလို့မမြင်တော့ဘဲနဲ့ဘာဖြစ်လာလဲအိဒါမေစရိယာရီနဲ့ဂုံးတိုက်စကားပြောကြတယ်ဆရာကြီးကိုသွားပြီးတော့ဆရာကြီးဆရာကတော်ဟာဟောဒီကြောင်းသားနဲ့တော့မယိုးမသားဖြစ်နေတဲ့သဘောမျိုးနဲ့သွားပြောတော့ဆရာကြီးကလည်းပထမတော့ယိုယိုပြောပါများလာတော့ကဲခတ်ကြည့်တော့လည်းပဲဆရာကတော်ကသူ့ရဲ့တပည့်ပေါ်မှာယိုယိုသားသားချီးမြောက်တာကိုပဲတန်တရားစိတ်တွေဝင်လာပြီဆိုတော့တမျိုးမြင်တော့နောက်ဆုံးဆရာကြီးရဲ့ဘလို့ကြံလိုက်တယ်ဆိုတော့မင်းရဲ့ပညာထွတ်ထိပ်ရောက်ချင်လို့ရှိရင်တဲ့လူတထောင်ပြည့်အောင်တတ်လူတထောင်ပြည့်အောင်တတ်လိုက်လို့ရှိရင်မင်းရဲ့ပညာဟာတတိတင်ပြီးသားဖြစ်တယ်လို့ဖြစ်ပြီးတော့အစွမ်းနေထက်သွားပါလိမ့်မယ်ဆိုပြီးတော့အကောက်ကြံလိုက်တော့တာဆရာကြီးရဲ့ရည်ရွယ်ချက်ကလူတထောင်ပြည့်အောင်တတ်မှတော့သူ့ကိုပြန်တတ်မှတ်လူကတော့ပေါ်တော့မှာအဲ့တော့ဒီကောင်လောကရဲ့ရှင်းသွားမှာပဲဆိုတဲ့ရည်ရွယ်ချက်ပါအဲ့တော့ဒီလိုပြောလိုက်တဲ့အခါမှာဆရာသမားပြောတဲ့စကားဆိုတော့တပည့်ရလည်းပဲလိမ်မာနေတော့အဟုတ်ကြီးယုံပြီးတော့အဲ့ဒီမှာဘာဖြစ်သွားတယ်ဆိုအင်ကုလိမာလာဆိုတဲ့အင်မတန်တော်တဲ့တက္ကသိုလ်ကျောင်းသားတယောက်ဟာလူသက်သမားဘဝလူစိုးသမျှဘဝကြောက်သွားရပါတယ်ဒါဘာဖြစ်လို့လဲဆိုတော့ဆရာသမားမှားလို့အင်မတန်မှစိတ်သက်သေးသေးနဲ့ဆရာသမားနဲ့ပေါင်းမိလိုက်တဲ့အတွက်အင်မတန်မှတော်တဲ့ပါရမီရှင်တယောက်ဟာလူသက်သမားဘဝကြောက်သွားရပါတယ်နောက်တကမြတ်စွာဘုရားနဲ့တွေ့တဲ့အခါမြတ်စွာဘုရားကသူ့ကိုကြွတင်ပြန်တဲ့အခါမှာဘာလုပ်လိုက်လဲတရားတွေဘာတွေပြလိုက်တယ်နောက်ဆုံးယဟန်ဝုတ်ပြီးတော့ကျမ်းသာရှင်သူမြတ်ကြီးဖြစ်သွားပြန်ပါတယ်ဒီနေရာမှာလည်းပဲဘာလဲဆိုတော့မြတ်စွာဘုရားဆိုတဲ့ဆရာသမားကောင်းနဲ့တွေ့လိုက်တဲ့အခါမှာလူသက်သမားဘဝတခိုးသမျှဘဝနေပြီးတော့ဘာဖြစ်သွားလဲယန္တာသူတော်စင်ကြီးဖြစ်ကြောင်းလဲသွားတယ်ဒါဘာလဲဆိုတော့ဆရာသမားကြီးကြီးတဲ့အကြောင်းပါပဲဒါကြောင့်မို့တောင်ပြုတ်ဆရာတော်ဘုရားကြီးကအဲ့ဒီဒကမာကြီးကိုမိန်တာကစီးကက်ကိုးကွယ်တဲ့သဘောဆရာသဘောနဲ့စီးကက်ကိုးကွယ်တယ်ဆိုရင်ရွေးချယ်ရမှာပဲတဲ့မရွေးချယ်ဘဲနဲ့အားသွားမနာနဲ့အားနာလို့ရှိရင်ကို့မှာတတန်တရာလုံးမှောက်သွားနိုင်တယ်အဲ့တော့စီးကက်ကိုးကွယ်တဲ့ကဆရာသမားဆရာသမားရဲ့ဖြစ်နေစီးကက်တဲ့အခါမှာတော့မလုပ်ရမလဲပညာပြေဝနှလုံးလှပြီးပရိယပฏิပတ်စွဲစုံလှတဲ့ဆရာသမားမျိုးကိုစီးကက်ကိုးကွယ်ပါဆိုတာဒါကိုရည်ရွယ်ပြီးတော့ဘုန်းကြီးတို့မိန့်တော်မူရင်ဖြစ်ပါတယ်ဒါကြောင့်မို့ဒီအင်ကုလိမာလာဇလံကိုကြည့်ရင်လည်းပဲဒါလေးကတိတ်ပြီးတော့အရေးကြီးပါတယ်တကယ်လို့အင်ကုလိမာလာလောင်းဟာမြတ်စွာဘုရားဆိုတဲ့ဆရာသမားနဲ့မတွေ့ဘူးဆိုတာလေးကိုနည်းနည်းလေးအာယုံနဲ့စဉ်းစားကြည့်လိုက်ဘယ်ဘဝရောက်မလဲလူသူများတက်လို့သေတဲ့ဘဝရောက်ပြီးသေတဲ့ခါမှလည်းပဲအပေငရဲကိုကြာသွားမှာပါဒါတွေကဘုန်းကြီးတို့အင်မတန်မှသင်္ကန်းစာယူစရာကောင်းတယ်ဒါကြောင့်မို့ဒီဆရာသမားဖြစ်နေစီးကတ်တယ်ကိုးကွယ်တယ်ဆိုရင်အားနာစရာမလိုပါဘူးရွေးချယ်ရမယ်ဘာရွေးချယ်ရမလဲသီလသမารိပညာပရိယပฏิပတ်ပရိယတကုနဲ့လည်းမပြီးပฏิပတ်ပဲလည်းပဲပြည့်စုံရတယ်ဒါမျိုးဆိုရင်ဂိုင်းဆွဲလည်းမထားနဲ့ပုဂ္ဂုဆွဲလည်းမထားပဲနဲ့စီးကက်ကိုးကွယ်ရမယ်တဲ့အဲတကယ်လို့လူတန်းနဲ့ပေးကမ်းနေဆိုရင်တော့ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်နောက်ဆုံးတန်ခါမပြောနဲ့တောင်းစာနေတဲ့ပုဂ္ဂိုလ်ပင်ဖြစ်ဖြစ်စီတကယ်ဒုက္ခရောက်နေတယ်ဆိုရင်ကူညီရမှာပဲဒီအိဒိဗယ်လေးတွေကိုပေါ်လွင်သွားစေပါတယ်နောက်တစ်ချက်ကဘုန်းကြီးတို့သာသနာ့မှာအင်မတန်ထင်ရှားသွားတယ်။ဘယ်သူအကြောင်းသွားပြီးတော့ကြည့်မလဲဆိုတော့အဇာတသက်မင်းနဲ့ရှင်ဒီဝဒက်လောင်းကိုသွားပြီးတော့ကြည့်လိုက်ပေါ့။ဒီဇလန်းမူကြည့်လို့ရှိရင်လည်းပဲတောင်မျိုးဆရာတော်ဘုရားကြီးရဲ့အဆုံးမအင်မတန်မှလေးနဲ့တယ်ဆိုတာသွားပြီးတော့သဘောပေါက်ပါတယ်။ဘုန်းကြီးတို့ဒီရှင်ဒီဝဒက်နဲ့ဇာတသက်မင်းကြည့်လိုက်။အဇာတသက်မင်းဆိုလို့ရှိရင်မြတ်စွာဘုရားရဲ့တာမညာဖလတုတ်တံတဇောင်မုံလာပြည့်ညမှာဆရာစီဝကကိုကြောင်းပြုပြီးတော့မြတ်စွာဘုရားစီညာဤသွားတော့မြတ်စွာဘုရားကယဟန်ပြုရခြင်းအကျိုးကိုပြတဲ့တာမညာဖလတုတ်တံကိုဟောလိုက်တဲ့အခါတကယ်လို့သာဒီဇာတတမင်းဟာဖခင်မတက်ခဲ့ဘူးကံကြီးမထိုက်ခဲ့ဘူးဆိုရင်အဲ့ဒီနေရာမှာသောတာပန်အရိယသာဝကဖြစ်နိုင်တဲ့ပါရမီတွေရှိပါတယ်ဒါပေမဲ့လို့အဲ့ဒီတရားကိုနာယူတယ်နာယူပေမဲ့လို့သောတာပန်မဖြစ်တော့ဘူးနောက်ပြီးတော့တခါပထမသံဃာယနာတင်တဲ့အခါမှာရှင်မာကတ္တပရှင်အာနန္ဒာတို့ကဥသိပြီးတော့သံဃာယနာတင်ပွဲကြီးကျင်းပတဲ့အခါဇာတတမင်းကပစ္စည်းလေးပါးတကာခံယူပြီးတော့လိုအပ်တာတွေအကုန်လုံးကူညီတဲ့ပထမသံဃာယနာတင်ခဲ့တဲ့ရှင်ဘုရင်ဖြစ်ခဲ့ပါတယ်။ဒါမှမဟုတ်သေတဲ့အခါဘာဖြစ်လဲဆိုတော့ဘုန်းကြီးတို့ဒီကုသိုလ်ကောင်းမှုတွေကြောင့်အဝိဇ္ဇငရဲမကြိုက်မဲ့လောဟကုန်ပြီးငရဲမှာနှစ်6000လောက်ခံရအောင်မယ်တဲ့ဒါမှမဟုတ်မြတ်စွာဘုရားကိုစီးကတ်တဲ့မြတ်စွာဘုရားကိုစီးကတ်ပြီးတော့ယတနာသုံးပါးကိုကြီးညိုတဲ့စိတ်ကြောင့်သူကဘာဖြစ်မလဲအဲ့ဒီအနှစ်6000ကျော်လို့ရှိရင်တော့ဝိဇိတာဝီဆိုတဲ့ပိစိကဗုဒ္ဓဖယင်ငယ်တပါးဖြစ်မှာပါအဲ့တော့ဆိုလိုတာကဒီဇတတမင်းရဲ့ဘဝကိုကြည့်လိုက်လို့ရှိရင်ဒီဘဝမှာတာမညာဖလတုတ်တန်ကြီးကိုနားတယ် နာပြီးတဲ့အခါမှာသောတာပန်ဖြစ်နိုင်တဲ့ရှင်ဘုရင်အင်မတန်ပါရမီပြည့်ခဲ့တဲ့ရှင်ဘုရင်မှာနောက်ပြီးတော့တန်ခိုင်နာတင်ပွဲကြီးမှာပစ္စည်းလေးပါးတကားဖြစ်နေခံယူရတယ်ဆိုတော့တခါတခါမှဒီအလုံးကိုကျင်းစာကြီးတယ်ဘလောက်ပြောစရာကောင်းလဲတန်ခိုင်နာတင်ပွဲဆိုတာတိတ်ပြီးတော့မြတ်စွာဘုရားဟောကြားခဲ့တဲ့တရားတော်တွေမပြောက်ပြက်အောင်အမားမှန်နေစစ်ဆေးပြီးတော့အတည်ပြုတဲ့ပွဲပါစူပေါင်းပြ ဝိဇိငရဲရောက်မသွားပြီမဲ့ယတနာသုံးပါးကိုစီးကဲတဲ့ကျေးဇူးကြောင့်ဝိဇိငရဲမရောက်ပြီမဲ့လောဟကုန်ပြီငရဲမှာဘုန်းကြီးတို့ဘာဖြစ်မလဲ2-6000လောက်ကျက်ရတယ်တဲ့ခုချိန်မှာလည်းပဲငရဲမှာပဲရှိနေပါတယ်ဒါကိုဘာဖြစ်လို့လဲဆိုတော့ပြန်ပြီးတော့ကြောင်းစစ်လိုက်တဲ့အခါမှာဆရာသမားမှားသွားလို့ရှင်ဒီဝရအပေါ်မှာဆရာသမားဖြစ်နေစီးကဲကြီးညိုမှုလွဲမှားသွားလို့အာနာတက်လို့ပေါ့အဲ့တော့ရှင်ဒီဝရရဲ့သူ့ရဲ့အကြောင်းလေးကိုပြန်ကြည့်လိုက်လို့ရှိရင်လည်းပဲစိတ်ဝင်စားစရာကောင်းတာလေးတွေဘုန်းကြီးတို့အများကြီးတွေ့ရတယ်သင်္ကန်းစားယူစရာတွေလည်းပဲအများကြီးတွေ့ရတယ်အဲ့တော့ရှင်ဒီဝရကသာသနာပုံဝင်လာတဲ့အခါမှာတာကီဝင်မင်းသား6ယောက်အတူဝင်လာကြတာပါသူတို့ရဲ့အကြီးဆုံးဖြစ်တဲ့ဗတိယမင်းရဲ့အရှင်နုရုဒ္ဓလောင်းရဲ့ရှင်အာနန္ဒလောင်းရဲ့ဘဂုရဲ့ကိမိလရဲ့ရှင်ဒီဝရရဲ့ဆိုပြီးတော့တာကီဝင်မင်းသား6ယောက်အတူယဟန်ပြုလာတာနောက်ပြီးတော့ဥပါလိဆိုတဲ့သူတို့မုတ်စိတ်တို့ဆံမင်းတို့တန်ရှင်းပေးတဲ့ဆက်တာတဲ့ဆိုတဲ့ဒီဥပါလိလည်းပဲပါလာတယ်ပေါ့တာကီဝင်မင်းသား6ယောက်ယဟန်ပြုပြီးတဲ့အခါမှာဘာဖြစ်တယ်လဲဆိုတော့နောက်ပိုင်းမှာကျန်တဲ့တန်ဃာတွေရဘုံကြီးလာကြတယ်ဘလို့လဲဆိုတော့ကောတံပီပီမှာရှင်ဒီဝရတ္တနေတဲ့အခါမှာဒဂရကမတွေရပစ္စည်းတွေဘာတွေနဲ့တယုံယုံလာပြီးတော့ရှင်သာရိပုတ္တဘယ်မှာလဲဖေရရှင်အာနန္ဒဘယ်မှာလဲဖေရရှင်နုရုဒ္ဓဘယ်မှာလဲဖေရဆိုပြီးတော့ပစ္စည်းတွေကင်လာတဲ့ဒဂရကမတွေရရှင်အာနန္ဒတို့ရှင်နုရုဒ္ဓတို့ရှင်သာရိပုတ္တတို့ရှင်မောကလန်တို့ဒီမထေရတွေပဲသွားပြီးတော့လှူတာရှင်ဒီဝရဘယ်မှာလဲဖေရလို့မေးတဲ့ပုဂ္ဂိုလ်တယောက်မှမပါဘူးသူ့ရဲ့ကံပေါ့ကြီးညိုစရာမကောင်းလို့လားဘာဖြစ်လို့လားလဲမသိဘူးပေါ့အဲ့ဒီချိန်မှာတော့ရှင်ဒီဝရဟာလောကီပုထုဇဉ်တွေရဲ့ရနိုင်တဲ့တကူအဋ္ဌပတ်တော်ကြာထားပါတယ်အရိယာတော့မဖြစ်ရအောင်အဲ့တော့သူ့စိတ်ထဲမှာဘာဖြစ်လာလဲဆိုတော့ပဝန်းကျင်ကဘုံကြီးတဲ့ဒီယဟန္တာရှင်မြတ်ကြီးတွေစီလူတွေရဲ့ဝင်းထွက်ပစ္စည်းလေးတွေဘာတွေသွားပြီးတော့လှူကြသူကလှမ်းကြည့်တယ်သူ့နာမည်လေးခေါ်မဲ့လူတောင်မရှိတော့သူ့စိတ်ထဲမှာငါလည်းပဲဒီလိုဘုန်းကြီးအောင်ဘယ်လိုလုပ်ရပါမလဲဆိုပြီးတော့သွားပြီးတော့တွေးမိတယ်ဘုန်းကြီးတို့ဒါလည်းပဲသင်္ကန်းစာယူစရာကောင်းတယ်ဘုန်းကြီးတို့စာသင်တိုက်တွေဆိုရင်ဒါမျိုးတွေတိတ်ပြီးတော့သင်္ကန်းစာယူဖို့ကောင်းတယ်ဘာဖြစ်လို့လဲဆိုတော့ဒီဘုန်းကြီးနေပြီးတော့သာသနာလုပ်မလုပ်ဖဲနဲ့ပရိယတိလည်းပဲကောင်းကောင်းမလုပ်ပฏิပတ်လည်းပဲကောင်းကောင်းမလုပ်အဲဘုန်းကြီးပြီးတော့ကားလေးနဲ့သွားနေတယ်ဆိုရင်ဘုန်းကြီးတို့စာသင်သားတွေဒါမျိုးသွားပြီးတော့အားကြတယ်ဆိုရင်အင်မတန်မှထိတ်လန့်စရာကောင်းတယ်လမ်းမရောက်သွားနိုင်ပါတယ်အဲ့တော့ပရိယပฏิပတ်လုပ်ပြီးတော့ဘုံမကြီးပဲနဲ့ထိုက်တဲ့လောက်လေးရှိနေတာကိုအားကြတဲ့ပုဂ္ဂိုလ်ဟာနေတတ်ပါတယ်ဒီလိုပဲပရိယပฏิပတ်မှန်မှန်မလုပ်ပဲနဲ့ဘုံကြီးသွားပြီးဆိုရင်အဲ့ဒါကိုသွားအားကြမိလို့ရှိရင်ခုရှင်ဒီဝရဇလန်းလေးကြည့်လိုက်အားလုံးယန္တာရှင်မြတ်ကြီးတွေကိုသွားလှူတာတွေကိုဩသူတို့ကသူတို့သီလသမာဓိပညာနဲ့ပြည့်စုံလို့လှူတာပဲလို့ဒီလိုမအောင်မြင်နိုင်ဘူးငါကြတော့လူတန်းမဲ့လူမရှိဘူးငါလည်းပဲတာကီဝင်မင်းမျိုးဝထွက်ပြီးတော့ယဟန်ပြုခဲ့တာသူတို့လည်းပဲတာကီဝင်မင်းသားအတူတူပဲမြတ်စွာဘုရားနဲ့ညီကိုတဝန်းခွဲတော်ပါတယ်အဲ့တော့ယဟန်ပြုခဲ့တာလည်းပဲတစ်ချိန်နဲ့ပြုခဲ့တာမျိုးရိုးအချင်းလည်းပဲငါလည်းပဲမနှိမ့်ကြဘူးတခါဓမ္မရီကငါစီတော့မလာဘူးအဲ့တော့ငါဘလို့လုံးရမလဲဆိုပြီးတော့သွားပြီးတော့တွေးပါတယ်အဲ့တော့ဒါမျိုးလေးတွေဖြစ်တတ်တယ်ဒါကြောင့်မို့ဒီဘုံကြီးတယ်ဆိုတော့တရားသဖြင့်ဘုံကြီးတယ်ဆိုရင်လည်းဝမ်းမြောက်ဝမ်းသာတာဓုခေါ်နိုင်မှုကလေးတွေကိုသင်ပေးဖို့တိတ်ပြီးတော့အရေးကြီးတယ်။ဘုံကြီးတို့လူဘဝမှာလည်းပဲဒုစရိုက်တွေလုပ်ပြီးတော့သုံးဖြုံနေတာတွေသွားပြီးတော့အားကျလို့ရင်ဒီကလေးရဲ့ဘဝမတွေးဝန်စရာဖြစ်သွားတတ်ပါတယ်။အဲ့တော့ဒီနေရာမှာလည်းရှင်ဒီဝရကအင်းဗိမ္မိတာတာမင်းနဲ့ငါပေါင်းရင်ကောင်းမလား။ရာဇဂျူသွားပြီးတော့မဖြစ်သေးပါဘူး။ဗိမ္မိတာတာမင်းကသောတာပန်ဖြစ်သွားတော့အရိယတာဝကဆိုတော့အယူဆတွေကကောင်းတယ်မြတ်စွာဘုရားပုံမှာလည်းပဲကျွင်းမဲ့ယုံကြည်သွားတယ်တရားသံဃာပုံမှာလည်းပဲကျွင်းမဲ့ယုံကြည်တယ်ငါးပါးသီလလည်းပဲလုံခြုံတယ်အဲ့တော့ဗိမ္မိတာတာမင်းနဲ့ပေါင်းလို့တော့မဖြစ်ဘူးကောသလမင်းနဲ့ရောကောသလမင်းနဲ့မဖြစ်သေးဘူးသူကမြတ်စွာဘုရားနဲ့အမြဲတမ်းထိတွေ့နေတယ်ငါဘယ်သူနဲ့တွားပြီးတော့ပေါင်းသိရမလဲလို့တွေးလိုက်တဲ့အခါမှာဇာတတမင်းသားကိုတွားပြီးတော့မြင်ပါတယ်အဲ့တော့ဘယ်လိုကြံလဲဆိုတော့အဇာတတအဇာတတတုကုမာရောကတသိကုဏ္ဏဒောတိနာဇာနာတိ อาซาดาตะดูอาซาดะตะมีโตกุมารโอเมนากะลีติกัตตาสิตะซงเดียวโตปุคคูอิกูนาโดติโกงเนปิตุกูนาซานาติขွဲชายุมะติตะติเตตุซาตะตะเมนปองจีนเจ้าหาดาเวอัจฉะกะรอเอ้อบะลูจันไลเดซอรอฮอริซาตะตะเมนาลีเยโดงเหรีเตเตตุฮาตะซงเดียวโตปุคคูเยโกงูเลเวมะติอะเปกโกเลเวตุมะติเตกูเต အပြစ်နဲ့ဂုံကိုခွဲခြားမသိသေးဘူးဒါကြောင့်မငါသူနဲ့ပေါင်းပြီးတော့ဘုံကြီးအောင်လုံးမပဲလို့တွားပြီးတော့တွေးလိုက်ပါတယ်အဲ့တော့ဒီနေရာမှာဘုန်းကြီးကစကားလေးဆက်လို့ဂုံနဲ့အပြစ်ဆိုတာဘာကိုပြောတာလဲဆိုတာနည်းနည်းလေးပြောချင်ပါတယ်အများတကာသိနေတာကလူအများသိနေတာကဂုံဆိုတာဘာလဲဆိုတော့ဂုံပကတနာတွေကိုတွားပြီးတော့ဂုံလို့ထင်ကြပါတယ်ဘွဲဒီဒီတွေကိုဂုံလို့ထင်ကြပါတယ်အမှန်က
ဒီမြတ်စွာဘုရားရဲ့တရားတော်နဲ့ကြည့်ရင်အနောက်ဝိသလက္ခဏာအပြစ်မရှိတာဂုံလို့ခေါ်ပါတယ်အပြစ်ဆိုတာဘာလဲလို့မေးရင်ဘုန်းကြီးတို့လောဘဒေါသမောဟဒါတွေကိုပြစ်လို့ခေါ်ပါတယ်အဲ့တော့ကိုယ့်ရဲ့လုပ်ငန်းမှာလောဘအပြစ်ဒေါသအပြစ်ဥပမာအပြင်ဈေးရောင်းတယ်ဈေးရောင်းတာဘာလို့ဖို့ရောင်းတယ်လဲအာတက်နိုင်တဲ့မြတ်တာသမီတွေအတွက်ပညာရေးထောက်ပံ့မှုဒါပြစ်မရှိဘူးဂုံလို့ခေါ် ဒီလိုစိတ်တွေနဲ့စီးပွားရှာလို့ရှိရင်လောဘဒေါသအပြစ်တွေနည်းပြီးတော့မေတ္တာတရားတွေများလာတဲ့အဲ့ဒါဂုံရှိတဲ့အလုပ်လို့ဒီလိုခေါ်ရပါတယ်အဲ့တော့ဂုံဆိုတာကျဉ်းချုပ်ပြောပါဆိုရင်အပြစ်ကင်းတာကိုဂုံလို့ခေါ်ပါတယ်ဘာပြစ်ကင်းတာလဲလောဘပြစ်ကင်းရမယ်ဒေါသပြစ်ကင်းရမယ်မောဟပြစ်ကင်းရမယ်အဲ့ဒီလောဘဒေါသမောဟပြစ်ကင်းတာကိုဂုံလို့ခေါ်ရပါတယ်အဲ့တော့ကြောင်းမြန်ပြန် ချမ်းသာဖို့ငါမိသားစုဘလို့ဝယ်ဖို့ငါမိသားစုဘလို့ဇိမ်ခံဖို့စသည်ဖြင့်လောဘဒေါသတွေကြီးပြီးတော့လှုပ်ရင်လည်းပဲဒါအပြစ်ကင်းတဲ့လှုပ်လို့မခေါ်ပါဘူးဂုံရှိတဲ့လှုပ်လို့မခေါ်ရပါဘူးနောက်ဆုံးဒါနပြုတယ်ဒါနပြုတဲ့နေရာမှာလည်းဒီတိုင်းပဲသွားပြီးတော့မိဘမဲ့ကလေးတွေကြွေးတယ်သူတို့ချမ်းသာပါစေတန်ဃာတော်ရှင်မြတ်တွေဆုံးကတ်တယ်တန်ဃာတော်ရှင်မြတ်တွေငါတို့ရဲ့ဆုံးကိုဖုံးပေးပြီးတော့တနေ့တာအတွက်ပရိယပရိပတ်လှုပ်ပြီးတော့အသိဉာဏ်ဤရပါသည်သာသနာတော်ဤရှေပါသည်ဆိုရင်အဲ့ဒါလောဘဒေါသပြစ်တည်ကင်းတော့အင်မတန်ဂုံမြောက်တဲ့ဒါနာပွဲလို့ဒီလိုခေါ်ရပါတယ်ဒီလိုမှမဟုတ်ဘဲနဲ့တချို့ပုဂ္ဂိုလ်တွေလှုပ်နေတယ်လို့ဟာငါတို့လူကိုဘယ်သူပါမှဘယ်သူမပါလို့ရှိရင်သွားပြီးတော့ရအောင်ဖိတ်ပါအောင်စသည်ဖြင့်ပကာသနာတွေလိုခြင်းပြီးဆိုရင်အဲ့ဒါလောဘတွေဝင်လာတာပါစိတ်တိုင်းမကြတော့ဘူးဘယ်သူမှမလာဘူးဆိုပြီးစိတ်တွေတမျိုးဖြစ်ရင်ဒေါသတွေဝင်လာတယ်အဲ့ဒီလိုလောဘဒေါသတွေဝင်လာတဲ့အလှူမျိုးကဘလောက်ပဲတိမ့်ချီကုန်ကိုဂုံမြောက်တဲ့အလှူလို့ဘုန်းကြီးတို့စာပေလို့ဆိုခေါ်လို့မရပါဘူး။အဲ့တော့ရှင်ဒီဝရကတွေးလိုက်တယ်။ဟောဒီဇာတတမင်းသားလေးဟာတဲ့ဂုံနဲ့ပြစ်ကိုခွဲခြားပြီးတော့မသိချာဘူး။အဲ့တော့ငါသူနဲ့ပေါင်းပြီးတော့ကြံစီမပဲဆိုပြီးတော့ဘာလုပ်တယ်လဲဆိုတော့ဇာတနမင်းသားလေးရဲ့အိမ်ခန်းနဲ့သွားပြီးတော့သူ့ကိုယ်သူလည်းပဲမင်းသားဟန်မင်းသားရောင်ဆောင်လိုက်တယ်ပေါ့မင်းသားအဖြစ်ဖန်ဆင်းလိုက်တယ်ဖန်ဆင်းပြီးတော့လက်ချေလက်နှစ်ဖက်ခြေနှစ်ဖက်မှာမွေလေးကောင်နောက်ပြီးတော့လက်ဘင်းမှာလည်းပဲမွေဤပတ်ကောင်းမွန်မှာလည်းပဲမွေတစ်ကောင်တင်အမျိုးသမီးတွေယောဂီတစ်ပတ်ပတ်တယ်လို့လက်ဝဲတစ်ဖက်ပုဂုံးထက်မှာတပတ်ကလေးတွေတိုင်းထားတယ်လို့မွေတစ်ကောင်ကိုအဲ့ဒီလိုတိုင်းပြီးတော့ဇာတတမင်းရှေ့ရင်ခွင်ထဲမှာသွားပြီးတော့ပြုံးကနေမင်းသားအဖြစ်ဖန်ဆင်းပြီးတော့သွားရက်လိုက်တော့ဇာတတမင်းကလန့်သွားတာလန့်သွားတဲ့ချိန်မှာပြန်ပြီးတော့သူကဇာတတမင်းကြည်ညိုအောင်ဆိုပြီးတော့အဲ့ဒီမင်းသားမွေတွေနဲ့ဖန်ဆင်းထားတဲ့မင်းသားအဖြစ်ကိုဖျောက်ပြီးတော့ဗာလုတ်လိုက်တယ်ဆိုတော့တပေကြီးလွယ်ပြီးတော့နှစ်ထပ်တင်ငန်းကြီးနဲ့အင်မတန်ကြည်ညိုစရာကောင်းတဲ့ပုံဖန်ဆင်းလိုက်တော့ရှင်ဒီဝရမန်သိသွားတယ်။အဲ့တော့ဇာတတမင်းကကြည်ညိုလိုက်တာသူ့ရဲ့ဆရာရှင်ဒီဝရဟာဗာလဲဆိုတော့လောကမှာတကူလည်းပဲကြီးတဲ့ပုဂ္ဂိုလ်အင်မတန်မှဒီလိုတကူစွမ်းထက်မြက်တဲ့ဆရာသမားမျိုးကိုစီးကပ်လိုက်လို့ရှိရင်တော့ငါဘဝအတွက်မွန်မြတ်ပြီလို့သွားပြီးတော့အထင်ကြီးသွားတော့တာပဲအဲ့တော့ဒီနေရာမှာဘုန်းကြီးတို့ပြန်ပြီးတော့တတိထားကြည့်အရှင်ဒီဝရကလည်းပဲပုထုဇဉ်ရဲ့သဘာဝကိုနားလည်တယ်နားလည်တာဆိုတာဘာလဲဆိုတော့ပုထုဇဉ်ဆိုတာအထူးဆန်းကြိုက်ပါတယ်အထူးဆန်းကြိုက်လို့လည်းဘုန်းကြီးတို့ခုခေတ်မှာဘယ်မှာဘာပေါ်တဲ့ဆိုရင်ဝုန်းနဲ့သွားကြတယ်ပြည့်ကျမှာကိုယ်ကွယ်မှားမှုတွေဖြစ်ကြပါတယ်ခုလေးပဲရှင်ဒီဝရကပုထုဇဉ်ရဲ့သဘာဝကအထူးဆန်းကြိုက်တော့အထူးဆန်းလေးလှုပ်ပြလိုက်တယ်လုတ်ပြပြလိုက်တဲ့ကဇာတတမင်းကလည်းပဲငယ်လဲငယ်ရွယ်တယ်ပြီတော့ဒီလိုထူးဆန်းမျိုးကိုကြိုက်တဲ့အရွယ်လဲဖြစ်နေတော့သီလသမားတွေပညာဥဒိကမထားပဲနဲ့အဲ့ဒီမှာဆရာသမားအဖြစ်နဲ့စီးကပ်ကိုးကွယ်လိုက်တော့ဆရာသမင်းနဲ့ရှင်တိဝရဟာဆရာတပည့်ဖြစ်သွားကြပါတယ် ဖြစ်သွားတဲ့အခါမှာဘာဖြစ်လဲဆိုတော့နောက်ပိုင်းမှာယင်းနိမှုရလာတော့ရှင်ဒီဝရကပြောတယ်မင်းသားတဲ့ခုခေတ်မှာတက်တန်းတွေတိုးလာပြီတက်တန်းတိုးလာတဲ့အခါမှာသင်လည်းပဲရှင်ပြန်မဖြစ်ခင်သေသွားနိုင်တယ်အဲ့တော့သင်ကဖခင်ခမီးတော်ကိုတတ်ပြီးတော့ရှင်ပြန်လို့ပါငါလည်းပဲမြတ်စွာဘုရားကိုလှုပ်ကြံပြီးတော့ဖရာလှုပ်မယ်ဆိုပြီးတော့မင်းသားကိုစီယုံလိုက်တယ်မင်းသားလည်းပဲဟုတ်တယ်ဆိုပြီ ကျင်းနေတာကိုလည်းသူကပြန်တော့မူတဲ့အခါမှာဘာဖြစ်လဲငရဲမှာသွားပြီးတော့ရှောက်ရပါတယ်ဇာတတမင်းဘက်ကကြည့်ရင်လည်းဘာမှသွားတယ်လဲဆိုတော့ထူးထူးဆန်းဆန်းလေးတွေကိုကြီးညိုတတ်တယ်ဂုံနဲ့ပြစ်ကိုခွဲခြားပြီးတော့မတိတတ်ဘူးဂုံဆိုတာလောဘဒေါသပြစ်ကင်းတာကိုဂုံလို့ခေါ်တယ်လောဘဒေါသတွေရှိနေတာကိုအပြစ်လို့ခေါ်တယ်ဒါမျိုးခွဲခြားနားမလဲတဲ့အခါမှာဇာတတမင်းရဲ့အာနေချက် ထူးထူးဆန်းဆန်းလေးတွေကိုသွားပြီးတော့ပုထုဇဉ်လျောက်ဆွဲလန်းတတ်တာလည်းပဲဇာတတမင်းရဲ့အမအဲ့ဒီလိုမှားလိုက်တဲ့အတွက်ဆရာသမားမှားတာကိုသွားပြီးတော့စီးကလိုက်တဲ့အခါမှာဆရာသမားမှားတော့တသံတရာလုံးမှောက်သွားတယ်ဆိုတာဖြစ်ပြီးတော့နောက်ဆုံးမှာတန်ခိုင်နာတင်တဲ့တကားတွေလုတ်တယ်မြတ်စွာဘုရားကိုစီးကပ်ပြီးတော့တာမညာဖလာတုတ်တန်ကြီးတွေနားတယ်သို့တော်ဘုန်းကြီးတို့ငရဲတော်ရောက်သွားရှာပါတယ်ဒါပါလ ဒါကြောင့်ဘုန်းကြီးတို့ဆရာတော်ဖျားကြီးရဲ့မိန့်တာကဆရာသမားဖြစ်နေစိတ်ကကိုယ်ွယ်မယ်ဆိုတဲ့သဘောနဲ့ဆိုရင်အာမနာပါနဲ့တဲ့တိလသမารီပညာစိစစ်ပြီးတော့ကိုယ်ွယ်ပါစိတ်ကပါအဲ့ဒီလိုစိတ်ကကိုယ်ွယ်ရင်လည်းလှူလဲလှူတန်းရတာပဲနောက်ပြီးတော့ရိုးရိုးဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေဆိုရင်တော့အယုတ်အမြတ်လက်မရွေးဟာသူဒုက္ခရောက်နေတယ်သူကတိလမရှိဘူးသူကမတွေးနဲ့ဒ ဒီကနေ့ဒီနေ့ကျွန်တော်တို့ကတော့ဘုန်းကြီးတကူလေးနည်းနည်းလေးထည့်ပြီးတော့ပြောခြင်းတယ်အဲ့တော့ကောင်းပြီတန်ဃာတော်ရှင်မြတ်တွေကိုလူတန်းနာနဲ့ဆုံးကတ်တယ်ဆိုကြပါစို့အားလုံးတော့တရားဓမ္မတွေအယုံမြတ်လက်မရွေးတောင်းစားနေတဲ့ပုဂ္ဂိုလ်တွေပေးကမ်းတာဘာထူးပြီးတော့ဘာသွားပြီးတော့ထူးခြားချက်ရှိတယ်လဲဆိုတော့ဘုန်းကြီးပြောပြပါမယ်အဲ့တော့ဆုံးအကျိုး၅ပါးရှိတယ်ဆိုတာတော့အားလုံးတရား ကိုယ်စိတ်နှစ်ပါးချမ်းသာခြင်းဉာဏ်ပညာကြီးခြင်းဆိုတဲ့ဂျုံငါမျိုးရတယ်အဲ့တော့ဒီဂျုံငါမျိုးကတော့အတူတူပဲတန်ဃာတော်ရှင်မြတ်တွေဆုံးကလိုက်လို့ရှင်လည်းပဲတန်ဃာတော်ရှင်မြတ်တွေအသက်တည့်ရဲ့ဘိုးရှိသွားမယ်ဒီဂျိုးရမှာပဲနောက်ပြီးတော့ဆုံးစားလိုက်တဲ့အတွက်ယုတ်ကလေးတွေနွမ်းနေလို့ရှင်ဒီဆုံးကိုပုံပြီးပြီးတော့ယုတ်ကလေးတွေကြီးနေလာမယ်ဆင်းလာမယ် နောက်ပြီးတော့အာမရှိလို့ရှင်ဒီဆုံးကိုစားပြီးတော့အားလေးတွေပြည့်ပြီးတော့စားကြနိုင်မယ်စိတ်ချမ်းသာမယ်ဉာဏ်ပညာတွေတိုးမယ်နောက်တောင်းစာနေတဲ့ပုဂ္ဂိုလ်အစင်းနှိမ့်တဲ့သီလသမားတွေပညာမရှိတဲ့ပုဂ္ဂိုလ်လှူဝင်လည်းပဲလှူလည်းပဲအသက်ရှိမယ်နွမ်းနေတဲ့ယုတ်ကလေးတွေကြည်လင်ပြီးတော့အစင်းလာလာမယ်နောက်ပြီးတော့ဆာလောင်မှုတဲ့ချင်းဒုက္ခတွေကင်းပြီးတော့ချမ်းသာရောက်သွားမယ်အားတွေရှိလာမယ ตีละตมารีปัญญาอาเนเรปกูรีหลุเลเวดีจูงามิวอรอจาနိုင်ดาบะเวเอ้อရှင်พะยาบาทูจาเจสิเตเลหลุเมพุ่นจีทูจาเจสาเปเรตัยแยมะสิบิเมพุ่นจีเปลี่ยนปิรอเปียวปะเวเอ้อตังฆาโรရှင်เมหลุเลเวซอนจูงาวาหลุดั้นหยายောက်เดตีละตมารีปัญญาปกูมะสิเดปกูเลเวหลุดั้นหยินซอนจูงาวาอรอจาดาเวโตดอทูจาเจกะบาตวาตุยะตะเลซอรอตังฆาโรရှင်เมติกูหลุดั้นไลเดอะคามา တန်ဃာတော်ရှင်မြတ်တွေကိုလူတန်းလိုက်တဲ့အခါမှာတန်ဃာတော်ရှင်မြတ်တွေရာစာသင်စာချညာခါမှာဖျားဝတ်တဲ့တရားထိုင်အဲ့တော့ဘာဖြစ်လဲဆိုတော့မြတ်စွာဘုရားရဲ့သာသနာဆုံးပါးတွေကသူတို့ရဲ့နှလုံးသားမှာတီးတယ်စာချပေးလိုက်တဲ့အခါမှာတစ်ဖက်သားရဲ့နှလုံးသားလည်းပိဋကတ်တွေရောက်သွားတယ်အဲ့တော့သာသနာတော်ကြီးပူရှည်သွားတာပဲဘုန်းကြီးတို့ပိဋကတ်တော်မူကသူရတ္တတိနတ္တမီမေရောစောင့်နေဆိုတာမဟုတ်ပါဘူး ြောပေါ့ဒါကြောင့်မို့တန်ဃာတော်ရှင်မြတ်တွေအကြောင်းသာသနာတော်ကြီးရဲ့ရှင်နေပါတယ် အဲ့တော့သာသနာတော်ဤစီတော့ဘာကြိုးထုလဲဆိုတော့ယနေ့တကာရမတွေတရားနာခွင့်ရတယ်ဆုံးမနာယူခွင့်ရတယ်တရားထိုင်ခွင့်ရမယ်နောက်ပြီးတော့နိုင်ငံခြားသားတွေလည်းပဲလာပြီးတော့မြတ်စွာဘုရားရဲ့ဆုံးမတွေလေ့လာခွင့်ရတယ်တရားတွေဘာတွေထိုင်ရတယ်အဲ့တော့တရားထိုင်လို့သူတို့ဘာရမီများပါလို့သောတာပတ္တိမတ်သောတာပတ္တိကိုအရိယာဖြစ်ကြည်လိုက်ဟောဒီသာသနာရှည်တဲ့အတွက်သာသနာတော်အဆုံးအမကိုကျင့်သုံးလိုက်တဲ့အ ตังฆารโรชิญญัตติยอบาปิโลตาธนาชีเรตังฆารโรชิญญัตติยอบาปิโลตาธนาชีอย่างลงไหนนาเลลุเมยินญินิตะกะระกะมะริยะทอกปั่นหลู่ด้านไล่เตตุตาธนาชีอย่างลุ่ดาซอรอะยินสิตโตอะเมญเมยกะซอลุฮอริตาธนาโรอีชีตวาเรตังฆารโรชิญญัตติตาธนาโรชีอย่างลงไหนเนตาธนาโรชีเรด้วยอาลุงโตตาธนาเนถีตุยกวนยะเรปกุรีนาวซงอะเปตะกะริเปยตวานัยเนจูริยะดาฮะซ้นตะกะระกะมะริยะ အကြောင်းကြောင့်နဲ့ဆုံးတဲ့ကာရကမာရီရဲ့ဂျေဇူးပြုလိုက်လို့အဲ့ဒီအကျိုးကတော့ဂျိုးယိုးပုဂ္ဂိုလ်ဒီလတမာရီပညာမရှိတဲ့ပုဂ္ဂိုလ်တွားပြီးတော့လှုပ်ကျင်တော့ဆွန်ကျူ၅ပါးတော့ရတာချင်းတူရင်မဲ့သာသနာရှိပြီးတော့နောင်ဆက်ဆက်မှာပေတကားပိတ်တဲ့အထိအကျိုးတွေများသောအောင်လို့ဟောဒီတန်ဃာရောရှင်မြတ်တွေကိုလှူဒါန်းမှာပဲရတယ်ဆိုတာဘုန်းကြီးကသိစေချင်ပါတယ်ဒါကြောင့်မြတ်စွာဘုရားကို Lisa Vido, Tatana Taupama, Tatana Roishi, Maumi, and Bido, Yes of Yaga, do ye meet Rido, what a me do that thing, and Dangabe Luba, so Bido Yengeda, Tatana Roigu, Shizi Lulu, Dangaro Rigu, Lisa, Sejin Lu, so Bido, Pinu Sabi, Matuya Vare. Nabido Dangai now worried, then Bido Yana Shimaji de Pede, Yana Shimaji de Pede, Deyali, the Easy Menevene. ปรมาตังไกนาเตนပြီးတဲ့အချိန်မှာရှင်နုရုဒ္ဓကအင်္ဂုတ္တရနိဂေယီကိုပို့ချနောက်ပြီးတော့ရှင်အာနန္ဒကဒီကနိဂေယီကိုပို့ချရှင်ဥပါလိကဝီနိပိတကကြီးကိုပို့ချရဟန္တာတွေဖြစ်ပြီးဖလာတမဘဝင်စားတရားလေးနဲ့အေးအေးဆေးဆေးမနေဘဲနဲ့စပီးတွေပို့ချခဲ့တဲ့ဘာဖြစ်လို့လဲသာသနာရှေးစေခြင်းလို့ရဟန္တာရှင်မြတ်ကြီးတဲ့သာသနာဘာလို့ရှေးစေခြင်းလဲလေအာလုံးသောသာသနာနဲ့ထိတွေ့ခွင့်ရတဲ့ပုဂ္ ဒါကြောင့်မို့ယနေ့တန်ဃာတော်ရှင်မြတ်တွေကိုပြုစုရတာဟာဘယ်เจ้าမှာပဲဖြစ်ဖြစ်တန်ဃာတော်ရှင်မြတ်တွေပုံမှာပစ္စည်းလေးပါးနဲ့ထောက်ပံ့တာအဲ့ဒီအကျိုးကတော့ဆွမ်းကျိုး၅ပါးကတော့ဘသူလူလူရပါတယ်တိုးတော့ဒီအကျိုးတရားကတော့တန်ဃာတော်ရှင်မြတ်တွေပရိယပရိပတ်တကယ်စစ်မှန်တဲ့သီလသမားတွေပညာရှိတဲ့တန်ဃာတော်ရှင်မြတ်တွေကိုလူတန်းလို့ရှိရင်တော့အဲ့ဒီအကျိုးကတော့ ပိုင်းဖြတ်လို့ကိုမရတော့ဘူးတာသနာရေးရှိတယ်မြတ်သာသနာနဲ့ထီတွေ့နေတဲ့ပုဂ္ဂိုလ်မှန်တယ်မြတ်ဥရောပပဲလာလာအာရှပဲလာလာမြန်မာနိုင်ငံသားပဲဖြစ်ဖြစ်သူတို့တဏ္ဍာမှာအကျင့်တရားတွေနှလုံးသားထဲမှာကိန်းအောင်ပြီးတော့နောက်ဆုံးအပေတကားပိတ်သွားတယ်ဆိုရင်အဲ့ဒါလူတန်းတဲ့တရားတော်မှကြီးရဲ့ကျေးဇူးမကင်းဘူးလို့ဘုန်းကြီးကဒီလိုပဲပြောချင်ပါတယ်ကဲတဏ္ဍာရီလည်းပဲစေသွားပြီတဏ္ ပြီးတော့ပါရမီများကိုဆက်လက်ဖြည့်ကျင့်နိုင်ကြပါစေ ပါရမီများကိုဆက်လက်ဖြည့်ကျင့်ပြီးတော့ပါရမီတွေတစ်ဖြည့်ဖြည့်ရင့်တန်ပြီးတော့နောက်ဆုံးမှာမဲ့ညံဖုန်ညံဖြင့်နိဗ္ဗာန်ကိုလေးမြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း။ကေဇင်းနေပြုတဲ့ကုသိုလ်တွေဟာလည်းပဲသာသနာတော်ကြီးဆက်လက်ရှေးပြီးတော့အားလုံးသောတတ္တဝါတွေရဲ့အကျိုးကိုဆောင်ရွက်နိုင်ပါစေတပည့်တော်တို့အတွက်လည်းပဲနိဗ္ဗာန်ကိုမျက်မှောက်ပြုပါရစေလို့အာယုံပြုပြီးတော့ရေစဲချ